Welcome to the Voice of America in Burmese.
Mingla Manakhi kha tamya shwin lan chan ni ja ba si shin. Washington မြို့တော် VOA American တန်ကနေ2015ခုနှစ်စက်တင်ဘာလ29ရက်တနင်္ဂနွေနေ့နက်ခင်းစီစဉ်တွေကိုမြန်မာစံတော်ချိန်မနေ့6နိုင်ကနေ9နိုင်အထိ line to meter 24 32နဲ့49တို့ကနေဓာတ်ရိုက်ထုတ်လွှင့်သွားမှာပါရှင်ကျမအင်ဂျင်နိုင်ပ
ါမင်္ဂလာမနေ့ခင်ဗျခင်ဗျာကျွန်တော်ကတော့ဇောင်းဝိုင်းပါဒီမနေ့မှာထူးခြားတဲ့သတင်းတွေကတော့အမေရိကန်ပြည်ထောင်စုစတင်ပေါက်ဖွားရာနေရာဖြစ်တဲ့ဖီလာဒဲဖီးယားမြို့မှာဘွိုင်ဟမ်မင်းကြီးဖရန်စစ်မင်းကိုပြောကြားပြီးတော့မိသားစုတွေ့ဆုံပွဲအခမ်းအနားကျင်းပဖို့အခမ်းအနားကျင်းပမဲ့နေရာကိုရောက်ရှိလာနေပါပြီ။အမေရိကန်နိုင်ငံနဲ့အီရန်နိုင်ငံကြားရေးဝန်ကြီးတွေတွေ့ဆုံဆွေးနွေးခဲ့ကြပါတယ်။အကျဉ်းပြတ်ချဆမှုငွေကြေးခေါ်ချမှုနဲ့အကြမ်းဖက်သမားတွေကိုငွေကြေးထောက်ပံ့နေမှုတွေကိုတိုက်ဖြတ်သွားကြဖို့အမေရိကန်နဲ့တရုတ်ကောင်ဆောင်တွေသဘောတူညီမှုရရှိခဲ့ကြပါတယ်။ဒီလိုထူးခြားတဲ့ဒေတာတွေနဲ့နိုင်ငံတကာသတင်းတွေကိုမနက်နာချမ်းနဲ့တူတင်ပြပေးပါမယ်ခင်ဗျ
။ကောင်းပါပြီရှင်။နယူးယောက်မြို့မှာကျင်းပနေတဲ့အကျဉ်း80မြောက်ကုလသမဂ္ဂအထွေထွေညီလာခံမှာတော့မြမအရေးဘာတွေများစိတ်ဝင်စားရှိနေကြပါသလဲ
။ဒီမြမနိုင်ငံ issue ကတော်တော်လေးကိုတော့သူတို့ရင်းလေးစရာစစ်ပူစရာကိစ္စတခုအနေနဲ့ဆွေးနွေးတာကိုတွေ့ရတယ်။အခုကျွန်တော်တို့လက်တလောဒီမြန်မာနိုင်ငံမှာ
ဒီဒါကတော့ညီလာခံကိုတက်ရောက်နေတဲ့ပြည်သူ့လွှတ်တော်အမတ်ဦးရွှေမောင်ပြောသွားတာပါသတင်းအစီအစဉ်ပြီးမှအပြည့်စုံနားဆင်ရမှာပါရှင်အဲ့ဒီနောက်ဝင်းကြီးဦးအောင်မင်းနဲ့မွန်ပြစ်တက်ပါတီဥက္ကဋ္ဌတို့တွေ့ဆုံရမှာဘာတွေဆွေးနွေးခဲ့ကြသလဲဆိုတာကိုလည်းတင်ပြပေးဖို့ရှိပါတယ်အပတ်စဉ်ခဏတွေနဲ့အတူဓာတ်ရိုက်လေလိုက်အစီအစဉ်ကိုလည်းနားဆင်ရမှာပါအခုတော့နောက်ဆုံးရနိုင်ငံတကာသတင်းတွေကိုကိုဇော်ဝင်းလိုင်းနဲ့မက်နနာချန်တို့ကပြောပြပါအောင်ရှင်
ပွိဟမင်းကြီးဖရန်စစ်ဟာမကြာခင်မိနစ်ပိုင်းအတွင်းမှာဖီလာဒဲဖီးယားမြို့မှာကျင်းပမဲ့နိုင်ငံတကာမိသားစုတွေ့ဆုံပွဲကိုတက်ရောက်ဖို့အခမ်းအနားကျင်းပတဲ့နေရာကိုအခုအတန်လွင့်နေတဲ့အချိန်မှာပဲရောက်ရှိသွားပြီဖြစ်ပါတယ်။ရိုမန်ကက်သလစ်ဘာသာဝင်အများစုဖြစ်တဲ့ Hispanic တွေအနေနဲ့ဘာသာတရားပေါ်ယုံကြည်ကိုးစားမှုထားရှိတဲ့အချိန်ထဲမှာပဲသူတို့ရောက်ရှိနေတဲ့တိုင်းပြည်အတွင်းသဟဇာတများတတ်အောင်စ조사နေထိုင်ကြဖို့အမေရိကန်ပြည်ထောင်စုစတင်ပေါက်ဖွားရာနေရာဖြစ်တဲ့ဖီလာဒဲဖီးယားမြို့မှာဒီကနေ့မနေ့ကအစောပိုင်းကပြောကြားခဲ့တဲ့မင်းကွန်းထဲမှာပွင့်ဟမ်းမင်းကြီးဖရန်စစ်ကထည့်သွင်းပြောကြားခဲ့ပါတယ်။ဖီလာဒဲဖီးယားမြို့ကလွတ်လပ်ရေးခန်းမရှိမှာစပိန်ဘာသာစကားနဲ့ပြောကြားတဲ့မင်းကွန်းအတွင်းအမေရိကန်ပြည်ထောင်စုကိုရောက်ရှိဖို့အတွက်တခြားနိုင်ငံတွေကလည်းရွှေ့ပြောင်းလာကြသူတူဦးချင်းစီပေးဆက်ခဲ့ကြရတာကိုပွင့်ဟမ်းမင်းကြီးကမှတ်ချက်ပေးပြောကြားခဲ့ပါတယ်။ပွင့်ဟမ်းမင်းကြီးဟာဖီလာဒဲဖီးယားမြို့မှာနေရက်ကြာနေထိုင်မှာဖြစ်ပါတယ်။အမေရိကန်ကက်သလစ်ဘုရားကျောင်းဟာရွှေ့ပြောင်းနေထိုင်သူတွေအရေးကိုထောက်ခံအားပေးနေတာဖြစ်ပြီးလူဦးရေစုစုပေါင်း17တန်းလောက်ရှိတဲ့အထောက်အထားမရှိတဲ့ရွှေ့ပြောင်းနေထိုင်သူတွေအမေရိကန်နိုင်ငံအတွင်းတရားဝင်နေထိုင်권ပြုရေးဦးဆောင်လှုပ်ရှားနေတဲ့အဖွဲ့လည်းဖြစ်ပါတယ်။အမေရိကန်နိုင်ငံအတွင်းကက်သလစ်ဘာသာဝင်တွေရဲ့စာတင်ကျောင်းတွေနဲ့ဘုရားကျောင်းတွေပိတ်ပြရတဲ့အနေအထားနဲ့ရင်ဆိုင်နေရတဲ့အချိန်လက်တင်အမေရိကအာရှနဲ့အာဖရိကတိုက်တွေကရွှေ့ပြောင်းလာကြတဲ့ကက်သလစ်ဘာသာဝင်တွေကြောင့်အဖွဲ့ဝင်တွေတိုးလာအောင်တွေးတက်လောင်းပေးနေတာဖြစ်ပါတယ်။
ဆီးရီးယားနဲ့ယီမန်မှာတွေးထွက်တန်းယူမှုတွေဆုံးသက်ပြီးငြိမ်းချမ်းရေးကိုအအောင်မြင်မြင်ရရှိနိုင်ဖို့ကုလသမဂ္ဂမှာတနမန်ရေးဆွေးနွေးနိုင်တဲ့အခွင့်အလမ်းကောင်းကြီးတစ်ခုကိုတွေ့နေရတယ်လို့အမေရိကန်ကပြောဆိုလိုက်ပါတယ်။တနင်္လာနေ့ကုလသမဂ္ဂအထွေထွေညီလာခံကဆွေးနွေးပွဲတွေမတိုင်ခင်အီရန်နိုင်ငံသားရေးဝန်ကြီးမိုဟာမက်ဂျာဗက်ဇရစ်နဲ့စနေနေ့ကနယူးယောက်မှာတွေ့ဆုံပြီးတဲ့နောက်အမေရိကန်နိုင်ငံသားရေးဝန်ကြီးဂျွန်ကယ်ရီကအကောင်းမြင်သဘောမှတ်ချက်ပေးပြောကြားခဲ့တာပါ။အရှေ့လေပိုင်းဒေတာကခက်ခဲလွန်းလာတဲ့ပြဿနာတွေကိုဖြေရှင်းဖို့ကြိုးပမ်းရမှာဒီသတင်းပတ်ဟာနိုင်ငံတွေတော်တော်များများအတွက်အရေးပါတဲ့အခန်းကဏ္ဍကနေပါဝင်နိုင်မဲ့အခွင့်အလမ်းဖြစ်သူမြင်တဲ့အကြောင်းဝန်ကြီးကယ်ရီကပြောဆိုခဲ့ပါတယ်။လာမယ့်ရက်တွေအတွင်းကုလသမဂ္ဂဆွေးနွေးပွဲတွေရဲ့အပြင်ဘက်တရားတွေ့ဆုံဆွေးနွေးမှုတွေမှာတိုးတက်မှုတချို့ရရှိနိုင်မဲ့အခွင့်အလမ်းတွေရှိနေတယ်လို့ယုံကြည်ကြောင်းလည်းပြောဆိုခဲ့ပါတယ်။အီရန်နိုင်ငံသားရေးဝန်ကြီးဇရစ်ကတော့အမေရိကန်အပါအဝင်အဓိကကြတဲ့ကမ္ဘာအင်အားကြီးနိုင်ငံတွေနဲ့အီရန်ကြားနျူကလ িয়ার သဘောတူညီမှုကိုအပြည့်အဝအာရုံစိုက်လှုပ်ဆောင်သွားဖို့စီစဉ်ထားကြောင်းပြောဆိုခဲ့ပါတယ်။
အမေရိကန်ဥဆောင်တဲ့ညွန်မောင်းအဖွဲ့ကပေးထားတဲ့လက်နက်ခဲယမ်းမီးကြောက်အပြည့်တင်ထားတဲ့ထရက်ကား6စင်းအယ်ခေရာအဖွဲ့နဲ့ဆက်နွယ်မှုရှိတဲ့နုစရာတပ်ဦးကိုပေးအပ်လိုက်ရတယ်လို့အမေရိကန်စစ်တပ်ကစစ်တင်နှံပို့ချပေးထားတဲ့စီးရီးယားသဘုံအဖွဲ့ကပင်တဂွန်စစ်ဌာနချုပ်ကိုပြောပါတယ်။ဒေတာရင်းဘေကင်းလုံကြုံစွာတော်လာနိုင်ရေးအတွက်အလဲအလှယ်လုပ်တဲ့အနေနဲ့အဲ့ဒီတပ်ခွဲကိုပေးထားတဲ့လက်နက်ခဲယမ်းမီးကြောက်25ရာခန့်နှုန်းလောက်ကိုနုစရာတပ်ဦးကိုအခုသတင်းပတ်အစောပိုင်းကလွှဲပြောင်းပေးအပ်လိုက်ရတယ်လို့ပင်တဂွန်အမေရိကန်ဘဟုစီဦးစီးဌာနကပြောပါတယ်အဲ့လိုပေးအပ်ခဲ့တယ်ဆိုတဲ့အပေါ်အစောပိုင်းကညှင်းဆိုခဲ့ပေမဲ့လက်နက်တွေပေးလိုက်ရတယ်ဆိုတဲ့အကြောင်းကြားချက်စီးရီးယားတပ်ဖွဲ့တွေထံကနောက်ပိုင်းမှာရရှိခဲ့တယ်လို့ပင်တဂွန်စစ်ဌာနချုပ်ကပြောပါတယ်ညွန်မောင်းအဖွဲ့ပိုင်းလက်နက်တွေကိုရယူထားတဲ့ပုံတွေကိုနုစရာတပ်ဦးက Twitter လူမှုကွန်ရက်ကတဆင့်ထုတ်ဖော်ပြောကြားခဲ့ပြီးအဲ့ဒီလက်နက်တွေကိုစီးရီးယားတပ်ဖွဲ့တွေက စီးရီးယားနိုင်ငံနဲ့ပြန်အဝင်မှာလွှဲပြောင်းပေးခဲ့တာလို့ဖော်ပြထားပါတယ်
။နိုင်ငံရေးခလုံးဝင်လျှောက်ထားသူတွေကိုဟန်ဂေရီနိုင်ငံစီ၊ခရိုအေးရှားနိုင်ငံကပို့ဆောင်နေပြီးတော့ဆာဗီးယားကလည်းအလားတူလှုပ်ဆောင်မှုနဲ့ခရိုအေးရှားကိုမပို့ဖို့လဲတောင်းဆိုလိုက်ပါတယ်။ခရိုအေးရှားနယ်စပ်ကစထရိုစင်ချီမြို့ကိုစနေနေ့ကသွားရောက်ခဲ့တဲ့ပြည်ထောင်ဝင်ကြီးရန်ကိုအော့စတိုချစ်ကတော့ခလုံးဝင်လျှောက်ထားသူတွေအနေနဲ့ဥရောပကသူတို့သွားလို့တဲ့နိုင်ငံတွေစီကိုသွားနိုင်မဲ့ဟန်ဂေရီနယ်စပ်ဒါမှမဟုတ်ဆာဗီးယားကဒုက္ခသည်လက်ခံရေးဌာနတစ်ခုစီဒီခလုံးဝင်လျှောက်ထားသူတွေကိုတိုက်ရိုက်ပို့ဆောင်ပေးရတာကလွယ်ကူလိမ့်မယ်လို့ပြောဆိုခဲ့ပါတယ်။စနေနေ့တုန်းကတော့စထရိုစင်ချီနယ်စပ်မြို့မှာဒုက္ခသည်3,000လောက်တောင်းတင်နေခဲ့ကြပါတယ်။ဆာဗီးယားနိုင်ငံကဘက်စကာရီနဲ့ခေါ်လာတဲ့ဒုက္ခသည်တွေကိုကွင်းမြင့်တစ်ခုမှာချထားခဲ့ပြီးတော့ခရိုအေးရှားနယ်မြေတဲကိုလမ်းလျှောက်သွားကြဖို့ပြောကြားခဲ့တယ်လို့ခရိုအေးရှားအာဏာပိုင်တွေကပြောဆိုပါတယ်။ဒီနောက်မှာတော့ဒုက္ခသည်တွေကိုကယ်ဆယ်ဖို့ခရိုအေးရှားရဲတွေဒေသခံတွေနဲ့စေတနာဝန်ထမ်းချက်ချီနီတွေရောက်လာခဲ့ကြပါတယ်။
UAV ဝိကန်တန်ရဲ့မနက်ဖက်မြန်မာဘာသာစီစဉ်တွေကိုမနက်6နာရီကနေ9နာရီအထိလိုင်းဒိုမီတာ32 kHz 93.5 လိုင်းဒိုမီတာ40 kHz 4433ညလိုင်းဒိုမီတာ48 kHz 6185နဲ့ဒုတိယနာရီဝက်မှာလိုင်းလက်မီတာ190 kHz 1505တို့ကနေထုတ်လွှင့်ပေးနေပါတယ်ရှင်
အမေရိကန်တန်ခါသတင်းတွေကိုဆက်လက်ကြီးညာပေးနေတာပါခင်ဗျာအကျင့်ပြတ်ချဆမှုငွေကြေးခွာချမှုနဲ့အကြမ်းဖက်သမားတွေကိုငွေကြေးထောက်ပံ့နေမှုတွေကိုတိုက်ဖြတ်သွားကြဖို့အမေရိကန်ပြည်ထောင်စုနဲ့တရုတ်နိုင်ငံတို့သဘောတူညီမှုရရှိခဲ့တယ်လို့တရုတ်နိုင်ငံရဲ့ဌာနကပြောပါတယ်နိုင်ငံခြားအကြောင်းအရာတော်တော်များများမှာအခြေခံတူညီမှုတွေအများပြားရှိခဲ့တယ်လို့သမ္မတဘာရက်အိုဘားမားနဲ့သမ္မတရှီကျင်းပင်တို့ဝါရှင်တန်ဒီစီမြို့မှာတွေ့ဆုံပြီးနောက်တစ်နေ့မှာတရုတ်နိုင်ငံရဲ့ဌာနကကြေညာချက်ထုတ်ပြန်လိုက်တာပါအကျင့်ပြတ်ချဆမှုတိုက်ဖြတ်ရေးလုပ်ငန်းတွေလက်တွေ့ပူးပေါင်းဆောင်ရွက်ကြဖို့သဘောတူညီမှုရရှိခဲ့တယ်ဆိုတာကိုလည်းတရုတ်နိုင်ငံသားဌာနရဲ့ကြေညာချက်မှာဖော်ပြထားပါတယ်။သမ္မတရှီကျင်းပင်ဟာတောက်ချန်နေကသမ္မတအိုဘားမားနဲ့တွေ့ဆုံပြီးနောက်ဆက်တွဲအဖြစ်နိုင်ငံတော်ညစာစာပွဲပြုလုပ်ပြီးတဲ့နောက်သူ့ရဲ့အမေရိကန်နိုင်ငံခီးစဉ်တရားဝင်အဆုံးသတ်သွားတာဖြစ်ပါတယ်။အဲဒီနောက်မှာတော့တရုတ်သမ္မတဟာနယူးယောက်မြို့ကိုခီးဆက်ပြီးတနင်္လာနေ့မှာတရားဝင်စတင်မဲ့ကုလသမဂ္ဂအထူးညီလာခံကိုတက်ရောက်မှာဖြစ်ပါတယ်။
ဆင်းရဲတဲ့နိုင်ငံတွေဖွံ့ဖြိုးတိုးတက်ရေးအတွက်ကူညီဖို့ကမ္ဘာတစ်ဝန်းကအကူအညီပေးမဲ့ရန်မုံငွေအတွက်တရုတ်နိုင်ငံကအမေရိကန်ဒေါ်လာတန်း 2,000 လှူဒန်းမယ်လို့တရုတ်သမ္မတရှီကျင်းပင်ကကတိပြုလိုက်ပါတယ်။တရုတ်နိုင်ငံအနေနဲ့2030ခုနှစ်အထိကမ္ဘာအထောက်အကူပြုရန်မုံငွေတွေကိုစုစုပေါင်းဒေါ်လာ12ဘီလီယံလှူဒန်းသွားဖို့ရည်ရွယ်ထားကြောင်းလည်းသမ္မတရှီကကုလသမဂ္ဂဌာနချုပ်မှကျင်းပတဲ့ရေရှည်တည်တံ့ဖွံ့ဖြိုးရေးညီလာခံမှာစနေနေ့ကပြောကြားခဲ့တဲ့မိန့်ခွန်းမှာထည့်သွင်းပြောဆိုသွားခဲ့ပါတယ်။ကမ္ဘာတစ်ဝန်းကဖွံ့ဖြိုးမှုအနှိမ့်ကျဆုံးတိုင်းပြည်တွေမှာယင်းနီးမြုပ်နှံမှုတွေဆက်လုပ်သွားမယ်အကြောင်းလည်းတရုတ်သမ္မတကကတိပြုခဲ့ပြီးဖွံ့ဖြိုးမှုအနှိမ့်ကျဆုံးနိုင်ငံတွေနဲ့ကျွန်းနိုင်ငံငယ်လေးတွေကအစိုးရတွေတရုတ်နိုင်ငံကိုဒီနှစ်မှာပေးဆက်ရမယ်အတိုးမဲ့ချင်းငွေတွေကိုလည်းလျှော့ပေးမယ်လို့ပြောဆိုသွားခဲ့ပါတယ်
။အမေရိကန်ပြည်ထောင်စုနဲ့ကျူဘားနိုင်ငံအကြားသတ္တမန်ဆက်ဆံရေးတွေပြန်လည်တည်ဆောက်လိုက်နေတာဟာကြီးမားတဲ့တိုးတက်မှုဖြစ်ပေမဲ့ကျူဘားနိုင်ငံပေါ်အမေရိကန်ပြည်ထောင်စုကစီးပွားရေးပိတ်ဆို့မှုတွေဆက်လက်ချမှတ်ထားတဲ့ကိစ္စဟာတိုင်းပြည်ဖွံ့ဖြိုးတိုးတက်ရေးအတွက်အဓိကအတားအဆီးဖြစ်နေတယ်လို့ကျူဘားသမ္မတရာဦးကက်စတိုကစနေနေ့မှာပြောပါတယ်။နယူးယောက်မြို့မှာကျင်းပနေတဲ့အထွေထွေညီလာခံမှာပြောကြားတဲ့မိန့်ခွန်းနဲ့ရာဦးကက်စတိုကအဲ့ဒီလိုထည့်သွင်းပြောဆိုသွားတာဖြစ်ပြီးဒါဟာသူ့အနေနဲ့ကုလသမဂ္ဂညီလာခံမှာပထမဆုံးအကြိမ်မိန့်ခွန်းပြောကြားခြင်းလည်းဖြစ်ပါတယ်။လာမယ့်15နှစ်အတွင်းငတ်မုတ်ခေါမမှုပပျောက်ရေးရည်မှန်းချက်ပြည်မီရေးအပါအဝင်တခြားကမ္ဘာလုံးဆိုင်ရာဖွံ့ဖြိုးရေးနဲ့ဆိုင်တဲ့ဆုံးဖြတ်ချက်အများအပြားချမှတ်ခဲ့တဲ့ထိပ်သီးဆွေးနွေးပွဲကိုကက်စထရိုမိန့်ခွန်းပြောကြားတာဖြစ်ပါတယ်
။ဂျပန်တောင်တက်သမားတအူးဟာကမ္ဘာအမြင့်ဆုံးအေဗရက်တောင်ထိပ်ကိုတအူးတဲ့တက်ဖို့သူ့ရဲ့၅ချိန်မြောက်စ조사အထောက်မှုစနေနေ့ကစတင်လိုက်ပါတယ်။အရင်ကဒီအေဗရက်တောင်ထိပ်ကိုရောက်ဖို့သူ့ရဲ့ကြိုးပမ်းမှုတွေအတွင်းနိုဘူကာဆူကူရီကီဟာနှင်းကြိုက်တဲ့ဒဏ်ကြောင့်လက်ချောင်းကိုးချောင်းဆုံးရှုံးခဲ့ရပူပါတယ်ပြီးခဲ့တဲ့ဧပြီမှာငလျင်ကြီးလှုပ်ခတ်ခဲ့တာကြောင့်တောင်ပေါ်ကနေရေခဲတုံးတွေပြိုကျရာကတောင်ကျစခန်းမှာလူ18ဦးသေဆုံးခဲ့ရပြီးတဲ့နောက်ပိုင်းဒီနှစ်ထဲမှာဧရက်တောင်ကိုတက်ဖို့စ조사တာသူတယောက်ပဲရှိပါသေးတယ်ငလျင်ဒဏ်ကြောင့်အမြင့်မီတာ 8,848 ရှိတဲ့ဒီတောင်ထိပ်ကိုတက်ဖို့စ조사အထောက်မှုတွေကိုရာပေါင်းများစွာသောတောင်တက်သမားတွေဆွန့်လွတ်ခဲ့ကြတဲ့အတွက်လည်းဒုတိယနွေဦးရာသီမှာကမ္ဘာအမြင့်ဆုံးအေဗရက်တောင်ထိပ်ကိုရောက်နိုင်သူမရှိသေးပဲဖြစ်နေရပါတယ်။ဒါကတော့နောက်ဆုံးရနိုင်ငံတကာသတင်းတွေကိုကိုဇော်ဝင်းလိုင်းနဲ့မက်နန္ဒာချန်တို့ကပြောပြသွားတာပါရှင်။တနင်္ဂနွေနေ့နဲ့ခင် VOE မြန်မာပိုင်းစီစဉ်တွေကိုဆက်လက်ထုတ်လွှင့်နေပါတယ်။ မြန်မာနိုင်ငံမှာမကြခင်ကျင်းပတော့မယ့်ရွေးကောက်ပွဲမှာလူနည်းစုတွေဘက်ကကိုစားပြုပါဝင်ရှင်ပြိုင်ခွင့်မရတာမဲပေးခွင့်မရတာစတဲ့အခြေအနေတွေကိုကုလသမဂ္ဂအနေနဲ့အထူးစိုးရိမ်မကင်းဖြစ်နေပြီးအနီးကပ်စောင့်ကြည့်နေကြောင်းကုလသမဂ္ဂထွေထွေညီလာခံကိုတက်ရောက်ခဲ့တဲ့မြန်မာလွှတ်တော်အမတ်ဦးရွှေမောင်က VOA ကိုပြောပါရယ်စက်တင်ဘာလ13ရက်နေ့ကနေအောက်တိုဘာလ3ရက်နေ့အထိကျင်းပနေတဲ့အချိန်90မြောက်ထွေထွေညီလာခံမှာမြန်မာအရေးဘာတွေစိတ်ဝင်စားရှိနေကြသလဲဆိုတာကိုတော့ဆက်ပြီးတော့နားဆင်ပါရှင်နယူးယောက်ကုလသမဂ္ဂဌာနချုပ်မှကျင်းပနေတဲ့ကုလသမဂ္ဂအထွေထွေညီလာခံမှာမြန်မာနိုင်ငံသားဝင်ကြီးဦးဝနမောင်လွင်ကတော့အောက်တိုဘာလ2ရက်နေ့မှာမြန်မာအရေးမိကွန်းပြောကြားမှာပါ2010ရွေးကောက်ပွဲကနေအာဏာရလာတဲ့သမရဦးသိန်းစိန်အစိုးရလက်ထက်မှာပြုပြင်ပြောင်းလဲရေးတွေတိုးတက်လာတဲ့အတွက်ကုလသမဂ္ဂဘက်ကမြန်မာအရေးဆုံးဖြတ်ချက်တွေချမှတ်ဖို့မလိုတော့တဲ့အပြင်ကမ္ဘာအစည်းအဝေးဆုံးနိုင်ငံစည်းရင်းတွေကနေပယ်ဖြတ်ပေးဖို့မနစ်ကညီလာခံမှာဥဝနမောင်လွင်ကအလေးထားတောင်းဆိုခဲ့ပါတယ်။ဒါပေမဲ့ကုလသမဂ္ဂဘက်ကလည်းအခုချိန်ထိမြန်မာနိုင်ငံမှာလူနည်းစုတွေရဲ့အခွင့်အရေးအထူးသဖြင့်ရခိုင်ပြည်နယ်မှာဘာသာခြားလူနည်းစုတွေအပေါ်ဖိနှိပ်ကန့်သတ်မှုတွေရှိနေတာနဲ့ပတ်သက်လို့စိုးရိမ်မကင်းဖြစ်နေပြီးမြန်မာအစိုးရအနေနဲ့ဖြေရှင်းဆောင်ရွက်ဖို့လိုလားနေတာပါ။ဒါကြောင့်ဒီနှစ်မြန်မာအရေးဆုံးဖြတ်ချက်တွေဆက်ပြီးချမှတ်ဖို့ရှိနိုင်သလား။ချမှတ်ရင်ကဘလို့အချက်တွေအဓိကပါဝင်နိုင်တယ်လဲဆိုတာတွေကိုစက်တင်ဘာလ13ရက်နေ့ကတည်းကနယူးယောက်ကုလသမဂ္ဂဌာနချုပ်ကိုရောက်ရှိပြီးမြမအရေးဆွေးနွေးတင်ပြခဲ့တဲ့ရခိုင်ပြည်နယ်ဘူးတီတောင်မြို့နယ်ပြည်သူ့လွှတ်တော်ကိုယ်စားလှယ်ဦးရွှေမောင်ကိုမေးကြည့်တော့
ဒီကုလသမဂ္ဂ General Assembly ကနေဘလို့ဆုံးဖြတ်ချက်ချမယ်ဆိုတော့ဒါကျွန်တော်တို့မသိဘူးပေါ့နော်ဒါကတော့ကျွန်တော် General Assembly ဆွေးနွေးဝေလို့တဲ့အခါပဲဒါနိုင်ငံပေါင်းစုံကကိုယ်စားလှယ်အားလုံးအာညနိုင်တိုင်းပြည်တော်လုံးဝမကိစ္စပါဒါကျွန်တော်အနေနဲ့တော့ပြောလို့မရသေးဘူးကွနော်တော်တော်လေးပဲဒီမြန်မာနိုင်ငံ issue ကတော်တော်လေးကိုတော့သူတို့ရင်လေးစရာစစ်ပူစရာကိစ္စတခုအနေနဲ့ဆွေးနွေးတာကိုတွေ့ရတယ်အခုကျွန်တော်တို့လက်တလောဒီမြန်မာနိုင်ငံမှာဒီနိုဝင်ဘာလ10ရက်နေ့မှာလုံးဝရွေးကောက်ပွဲမှာကျွန်တော်တို့ရခိုင်ပြည်နယ်ကနော်တပန်းကျော်သောလူဟင်ဂျာမွတ်စလင်တွေကိုဘေးထွက်ခွင့်မပေးတဲ့ကိစ္စနဲ့နောက်တစ်ခါအဲ့ဒီဒေသကနေကိုစားပြုမဲ့နော်ဒီလွတ်တော်ကိုယ်စားလှယ်လောင်းတွေကိုနိုင်ငံသားကိစ္စကိုအခြေခံပြီးတော့ဒီသူတို့ငင်းနေပေးချတယ်အဲ့ဒီအပေါ်မှာတော်တော်လေးကိုကြည့်လိုက်တာတွေ့ရတယ
်လက်ရှိရခိုင်ပြည်နယ်မှာရွေးကောက်ပွဲကော်မရှင်တွေပယ်ချထားတဲ့မွတ်စလင်ကိုယ်စားလှယ်လောင်း25ဦးလောက်ရှိနေတယ်လို့လည်းဥရွှေမောင်ကပြောပါတယ်နိုင်ငံတကာအတိုင်းဝိုင်းကလည်းရခိုင်ပြည်နယ်မှာ white gun လို့ခေါ်တဲ့ယာယီတပ်တွေကကပ်ပြားကင်ဆောင်သူတွေအနေနဲ့2015ရွေးကောက်ပွဲအတွက်မဲပေးခွင့်မရှိဘူးဆိုတော့မြန်မာအစိုးရရဲ့ကန့်သက်ချက်အပေါ်ဝေဖန်ပြောဆိုနေကြတာပါ။ဒါနဲ့ပတ်သက်ပြီးပြီးခဲ့တဲ့သတင်းပတ်ကနယူးယောက်မြို့နိုင်ငံသားဆက်ဆံရေးကောင်စီမှပြုလုပ်တဲ့မြန်မာအရေးဆွေးနွေးပွဲမှာမြန်မာနိုင်ငံသားရေးဝန်ကြီးကအမေရိကန်ပြည်ထောင်စုက Green Card ကင်ဆောင်ထားတဲ့သူတွေမဲပေးခွင့်မရတဲ့အခြေအနေကိုနှိုင်းယှဉ်ခြေပါခဲ့ပါတယ်။အခုလိုနိုင်ငံသားရေးဝန်ကြီးရဲ့တုံ့ပြန်ချက်ဟာလူနည်းစုတွေအတွက်နစ်နာချက်တွေရှိစေတယ်လို့ဥရွှေမောင်ကပြောပါတယ
်။ဒါမြန်မာနိုင်ငံမှာကို White Card ကင်ဆောင်ထားတဲ့လူတွေအခုမှဒီအစ်စ် grade ကကန်ဆောင်ထားတဲ့လူတွေကလည်းနိုင်ငံသားသားဆိုတဲ့တူညီမှုတစ်ခုကိုအခြေခံပြီးတော့ပြောတာလည်းဖြစ်သွားနိုင်တယ်။ဒါပေမဲ့အဲ့ဒီပြောတဲ့ဟာကိုကျွန်တော်ပြန်ပြီးတော့ရှင်းပြရင်ဒါသူတို့ဆိုးရရပဲ။အဲ့ဒီ concept ကိုကကျွန်တော်နိုင်ငံကိုတော့ဆုံးထုတ်စေမဲ့ရပဲ။ကျွန်တော်တို့အဲ့ဒီ data မှာရှိနေတဲ့တော့ web cap ပဲ gain အမျိုးသားမှတ်ပုံတော့ပဲ gain တော့အခုဟိုလက်တလောလာဝကနဲ့လုံနေတယ်နော်ဒီ green card အစိမ့်တော့ကပ်ပဲ gain ဆိုတော့ဒီလူတွေဒီနိုင်ငံသားလောဘမဟုတ်ဘူး။နော်ဒီလိုလေဒီမျိုးရိုးစင်ဆက်ရခိုင်ဒေသကနေပေါက်ပွားလာခဲ့တဲ့လူပဲသူတို့ကအီမစ်ဂရန့်မဟုတ်ဘူးဒီလူတွေကဒီနေရာမှာအစနဲ့ရှိနေတဲ့လူတွေပဲအကြောမလို့ဒီလူတွေကိုကျွန်တော်တို့ကခက်ဆက်ဆက်ကအစိုးရတွေကမဲထဲခွင့်ပြုခဲ့တာ
ဒီအတော့တွင်ရွေးကောက်ပွဲမှာအားလုံးပါဝင်ခွင့်ရရှိရေးနဲ့အရှိတောင်အာရှပင်လယ်ပြင်ကလှေစီးပြေးဒုက္ခသည်တွေရဲ့အရေးနဲ့ပတ်သက်ပြီးကုလသမဂ္ဂအတွင်းရေးမှူးချုပ်ဘန်ကီမွန်းကမြန်မာနိုင်ငံသားဝင်ကြီးဦးဝနမောင်လွင်နဲ့ကုလသမဂ္ဂဌာနချုပ်မှတွေ့ဆုံဆွေးနွေးခဲ့ပါတယ်ရှင်။ဆက်လက်ပြီးတော့တနိုင်ငံလုံးအပြစ်ခက်ရစဲရေးအခြေအနေတွေကိုကြည့်ကြရအောင်ပါ။မကြခင်ဒီတနိုင်ငံလုံးအပြစ်ခက်ရစဲရေးစာချုပ်မှလက်မှတ်ထိုးကြရမှာမွန်ပြည်သက်ပါတီအနေနဲ့ပါဝင်ဖို့မြန်မာအစိုးရကအဓိကမြန်မာအစိုးရဘက်ကနေအဓိကဦးဆောင်ညှိနှိုင်းနေသူပြည်ထောင်စုဝင်ကြီးဦးအောင်မင်းကတိုက်တွန်းလိုက်ပါတယ်။ဒီပြည်ထောင်စုဝန်ကြီးဦးအောင်မင်းနဲ့မွန်ပြည်သက်ပါတီဥက္ကဋ္ဌတို့တွေ့ဆုံဆွေးနွေးခဲ့တာနဲ့ပတ်သက်ပြီးတော့မြမငင်းချမ်းရေးစင်တာကအကြီးတန်းအကြံပေးဦးလာမောင်ရွှေကိုကိုဝေးမင်းကမေးမြန်းရမှာအခုလိုသူကစတင်ပြောပြပါဗျ။
ဝန်ကြီးဦးအောင်မင်းနဲ့မွန်ပြည်နယ်ဝန်ကြီးချုပ် ကိုမြင့်တို့ကအမျိုးရအလေကျောင်းမှာမနေ့ကမွန်ပြည်စစ်ပါတီဩဂရာဦးမန်ထောမော်နဲ့သူ့ရဲ့စီစီတချို့နဲ့လည်းတွေ့ခဲ့ပါတယ
်ဝန်ကြီးဦးအောင်မင်းနဲ့အဓိကဘာတွေရှင်းပြခဲ့ပါလဲ
ဝန်ကြီးဦးအောင်မင်းဘက်ကတော့ဒီမွန်ဒီဒုတိယဩဂရာဖြစ်တဲ့ဦးနိုင်ဟန်သာဦးဆောင်တဲ့ NCCD ကနေပြီးတော့ဒီဟာဒီအလုံးညှိနှိုင်းခဲ့တာဖြစ်တယ်2012ခုနှစ်ဖေဖော်ဝါရီလဝန်ကြီးဦးအောင်မင်းနဲ့လက်မှတ်ရေးထိုးစဉ်ကစပြီးတော့ပုံပြည်စစ်ပါတီနဲ့တက်ပွဲတွေလုံးဝမရှိခဲ့ဘူးဒီလက်မှတ်ကလည်းအဲနာကောင်းဆောင်ဒီဘက်ကအောက်တိုဘာလလယ်မှာဆောင်ရွက်ပေးဖို့နိုင်ငံတော်သမ္မတနဲ့တွေ့ကြမှာလည်းညီနိုင်ပြီ။ဒါကြောင့်မလို့လက်မှတ်ရေးထိုးတဲ့အထက်မှာလည်းပုံပြစ်တဲ့ပါတီနေနဲ့ပါဝင်လက်မှတ်ရေးထိုးစီခြင်းနဲ့ဒါမှလည်းရှေ့မှာကျွန်တော်တို့ဆက်ပြီးသွားမယ်နိုင်ငံရေးဆွေးနွေးပွဲတွေမှာလည်းပုံပြစ်တဲ့ပါတီကဥဆောင်နိုင်ငံကပါနိုင်မှုဆိုတာတွေကိုရှင်းပြပါတယ
်။ဟုတ်ကဲ့အဲ့တော့ဦးနောက်ပါရှင်ခင်ဗျာ။အဲ့တော့မွန်ပြည်သက်ပါတီဘက်ကနေပြီးတော့ဘယ်လိုအကြောင်းပြန်တာလဲရှိခဲ့ပါလဲ
မွန်ပြည်သက်ပါတီဥက္ကရာဒီကအကြောင်းမပြန်ရင်ဒီဆရာတော်တန်ခါတော်ဒီမြူမြူဖတ်ရတော့မွန်ပြည်သက်ပါတီအနေနဲ့စက်မဲ့ရေထိုးနိုင်ကောင်းတဲ့မွန်မျိုးသားတွေရဲ့အကျိုးစီးပွားကိုဆက်ပြီးတော့ဆောင်ရွက်ပေးနိုင်ဖို့လည်းမျှော်လင့်နေဆိုလိုမျိုးပြောပါတယ်မွန်ပြည်သက်ပါတီဥက္ကရာကြီးကတော့မွန်ပြည်သက်ပါတီဟာလက်မှတ်ရေထိုးမယ်လက်မှတ်မရေထိုးဘူးလို့လည်းဘာမှမပြောဘူးအင်္ဂနတမရနဲ့တွေ့တဲ့အခါမှာလည်းလက်မရည်ထိုးမယ်ဆိုတာပြောတယ်။ဒါပေမဲ့လက်မရည်ထိုးမဲ့နေ့ကိုတော့သူ့အနေနဲ့လွတ်ဖို့ကံမဲ့တည်နေတိုင်မြင်ရအောင်မယ်လို့တော့ဝန်ကြီးအောင်မပြန်ပြောပါလေဗျာ
။ဟုတ်ကဲ့ဦးလာမရှိခင်ဗျာ။အခုဒီအောက်တိုဘာလလယ်လောက်မှာပေါ့နော်မှန်းထားတဲ့ထဲမှာဘယ်နှဖွဲ့လောက်ထိုးနိုင်ဖို့ညွှန်မှန်းထားလဲ
။အစိုးရဘက်ကတော့ဖက်မရည်ထိုးဖိစာပို့ထားတာက15ဘွဲ့ရှိပါတယ်။အဲ့ဒီ15ဘွဲ့နဲ့ဝန်ကြီးဦးအောင်မင်းကအောက်တိုဘာလ3ရက်နေ့မှာပြန်လည်တွေ့ဆုံပြီးရည်ညှိနိုင်ဖို့ဆိုတော့ဘူး။ပြန်လေးချေဆိုခဲ့ပါတယ်အ ਨੇ ဆုံးတော့ဝင်းကြီးဦးအောင်မင်းအနေနဲ့တော့လဲစစ်ဖွဲ့ရတယ်ဆယ်ဘွဲ့လောက်ကတော့လက်မှတ်ရေးထိုးမယ်လို့သူအနေနဲ့တော့ပြောလင်းထားတယ်တိကျလည်းပို့ပြီးတော့လဲဖြစ်တယ်ဖြစ်နိုင်ပါလိမ့်မယ်အစိုးရအနေနဲ့ကတော့ NC စာကြည့်ကြီးလည်းပြည်စီပြီးတိုင်းနာကောင်ကိုယ်တည်းကိုဦးနဲ့နိုင်ငံတော်သမ္မတနဲ့ညီနိုင်တော့ကလဲတိုင်းနာကိုယ်တည်းဒီဘက်ကအောက်တိုဘာလလယ်မှာထိုးဖို့ဆိုတဲ့ကိစ္စကိုပြန်လည်ညှိနှိုင်းခဲ့တာဖြစ်တဲ့အတွက်အော်တိုဘာ15တဲ့တော့မကြပဲနဲ့တော့သမက် YouTube ဘက်ကိုပို့တက်တော့ပြီးတော့ကျွန်တော်တို့ညနေတော့စီစဉ်မဲ့နေတာရှိပါတယ်ဗျ
ဟုတ်ကဲ့လာမရှိခင်ဗျာဒီနေရာမှာဒီတိုင်းနာတွေဘက်ကတော့အဓိကဒီအဖွဲအားလုံးပါစီခြင်းနဲ့ပေါ့နော်ဒါပေမဲ့မြန်မာဆိုရဘက်အနေနဲ့ကတော့အထူးသဖြင့်ဒီကိုကန့်လုံအဖွဲမျိုးပေါ့နော်ပါဖို့အခက်အခဲရှိနေတာကိုတွေ့ရပါတယ်အဲ့ဒါကအဓိကဘာကြောင့်ပါလဲ
3ဘွဲ့ကိုပဲညနေမှုကြံ့နေလို့နားလဲပါတယ်ဒီဘက်မှာလည်း DLN တွေကို bilateral talk ဆက်သွားပြီးတော့ bilateral agreement ရရင်အမတ်တို့သဘောတူတာဖြစ်တဲ့အတွက်နှစ်ဖွဲ့ကိစ္စပဲရှိပါတယ်။ကိုကန့်ကတော့ကျွန်တော်တို့ဒီ2015 February မှာမှပြီးကြပေါ့လေတက္ကသိုလ်တွေပြန်ပြီးတော့လှုပ်လာတဲ့အပေါ်မှာတော့တမတော်တို့အစိုးရတို့လွတ်တော်တို့ဘက်ကတော့သူ့ကိုတော့တရားစစ်နာတယ်လို့ထင်ပါတယ
်။အခုဆက်လက်ထုတ်လိုက်မယ်ဥအောင်ခင်ရဲ့မြမအရေးတုံသက်ချက်အစီအစဉ်မှာတော့စစ်အာဏာသိမ်းချိန်ကလေးကမြမအစိုးရဟာကျွေးမြီတန်တရားမှာတဝဲလေလေဖြစ်နေပုံကိုဦးအောင်ခင်နဲ့ကိုဇော်ဝင်းလိုင်တို့ကတုံသက်တင်ပြမှာပါရှင
်တစ်ချက်ကြီးဆိုတဲ့အနည်း90ကျော်ကာလမှာဗမာအစိုးရဟာမြင်းမျိုးစုံနဲ့နိုင်ငံခြားကငွေချေးခဲ့ပါတယ်ဒါပေမဲ့တခါမှပြန်ဆက်နိုင်တာမဟုတ်ပါဘူး1988လူထုအုံကြွမှုကနှင်းနှင်းနဲ့နောက်ပိုင်းမှာတရုတ်ကလွဲပြီးငွေချေးမဲ့သူမရှိတော့ပါဘူးအခုမှဦးသိန်းစိန်အစိုးရရဲ့ပြုပြင်ရေးကိုထောက်ခံအားပေးတဲ့အနေနဲ့မြေရှင်နိုင်ငံတွေကကျွေးဟောင်းတွေကိုပြန်လည်စီစစ်ပြီးငွေထုတ်ချေးနေကြတဲ့အတွက်မြန်မာအစိုးရမှကျွေးတူလာပြန်ပါတယ်။ဦးသိန်းစိန်တက်လာပြီးမကြာမီမှာနိုင်ငံခြားအကျွေးဒေါ်လာတန်း10,000ရှိပြီး8,000ကျော်ဟာမဆလာခေတ်ကကြံခဲ့တဲ့အကျွေးဖြစ်ကြောင်းကြေညာပါတယ်။ဗီဇာဖြစ်သူမြန်မာကသူယူထားတာဒေါ်လာတန်း10,000ရှိတယ်လို့ဆိုပေမဲ့အနည်း90မဆပေးထားတဲ့အကျွေးဖြစ်လို့ပေးရမယ့်အတွန်းနဲ့ဆောင်ရမယ့်ဒဏ်ငွေပါတက်တွေ့ရင်ဒေါ်လာတန်း15,000ဆက်ဆရာရှိတယ်လို့မြေရှင်တွေကဆိုပါတယ်။ဒါနဲ့မြေရှင်16နိုင်ငံပဲရစ်မြို့မှာတွေ့ဆုံတဲ့အခါနော်ဝေနဲ့ဂျပန်ကအကျွေးလျှော်ပြပြီးပြန်လည်စီစစ်တဲ့အခါမှာဗမာအစိုးရပြန်ဆက်ရမယ့်အကျွေးဟာဒေါ်လာတန်း9,000ကျော်အထိလျော့ပါတော့ပါတယ်။ဒေါ်လာတန်း6,000ကိုလျော့ပြလိုက်တဲ့သဘောဖြစ်ပါတယ်။အမအစိုးရကငွေပြန်ချေးနေအောင်စီစဉ်ပေးကြတာဖြစ်ပါတယ်
ဂျပန်ဝန်ကြီးချုပ်2014ခုနှစ်မတ်လမှာနေပြည်တော်ကိုလာတော့ ဒေါ်လာတန်900ကျော်ချေးဖို့သဘောတူလိုက်ပါတယ်။အခြေခံအဆောက်အအုံနဲ့လျှက်စစ်စွန့်အင်မြင့်တင်ဖို့ဖြစ်ပါတယ်။နိုဝင်ဘာလရောက်တော့တိလဝါအခြေခံအဆောက်အအုံရန်ကုန်လျှက်စစ်နဲ့အသေးစားအလတ်စားလုပ်ငန်းမြင့်တင်ရေးအတွက်ဒေါ်လာတန်250ကျော်ဂျပန်အစိုးရကထုတ်ချေးပြန်ပါတယ်။နောက်ပြီးတော့အတိုးနည်းနည်းနဲ့ဒေါ်လာတန်800ကျော်မြန်မာအစိုးရကိုချေးငှားဖို့လည်းမကြမီကသဘောတူပြန်ပါတယ်။ဒီငွေကိုလျှက်စစ်လိုင်းတိဆောက်မှုဗီယက်နမ်မြန်မာကားလမ်းနဲ့ရန်ကုန်မြို့ပတ်ရထားတိဆောက်ရေးအတွက်အသုံးပြုရမယ်လို့ဆိုပါတယ်။ဒါကြောင့်ဒီနေ့ထဲမှာဒေါ်လာတန်း1500ကျော်မြန်မာအစိုးရကိုချေးဖို့ဂျပန်အစိုးရကသဘောတူလိုက်ပါတယ်
။မြန်မာအစိုးရစီကရပ်စရာရှိတဲ့ကျွေးမီကိုဒေါ်လာတန်း1000ချပြီးဂျပန်အစိုးရကရောပစ်လိုက်ပြီးမဲ့ဒေါ်လာတန်း2000ကျော်ဆက်စရာကျန်းနေပါသေးတယ်။လက်ကျန်ကျွေးမီနဲ့ကျွေးတစ်ကိုပေါင်းလိုက်ရင်ဂျပန်ကိုဆက်ရမယ့်ကျွေးမီဟာဒေါ်လာတန်း4000နီးပါးရှိလာပါတယ်။အကျွေးမဆက်နိုင်တဲ့အစိုးရကဘာဖြစ်လို့ငွေချေးကျင်တာလဲဆိုတာစဉ်းစားစရာဖြစ်လာပါတယ်။ဂျပန်အစိုးရချေးတဲ့ငွေကိုဂျပန်ကုမ္ပဏီတွေကတစ်ဆင့်သုံးရတဲ့အတွက်ဂျပန်ကုမ္ပဏီတွေရဲ့အကျိုးစီးပွားကိုမြင့်တင်ရရောက်ပါတယ်။2012ကမြန်မာပြည်မှာယင်းနှီးမြှုပ်နှံတဲ့ဂျပန်ကုမ္ပဏီ56ခုသာရှိပါတယ်။ကျွေးမီပြန်လည်စီစစ်ပြီးငွေထပ်ချေးတဲ့အခါ2014မှာဂျပန်ကုမ္ပဏီ168ခုအထိတိုးလာပါတယ်။ဒါကြောင့်ကျွေးမဆန်နိုင်ပေမဲ့ဗမာအစိုးရကဂျပန်အစိုးရကအမြင့်အမ်းငွေထုတ်ချင်းနေတာဖြစ်ပါတယ်
။ဦးသိန်းစိန်အစိုးရကြေညာတဲ့နိုင်ငံခြားကျွေးမီထဲမှာ1988ခုနှစ်နောက်ပိုင်းတရုတ်စီကချေးထားတဲ့ဒေါ်လာတန်း2000ကျော်ပါဝင်ပါတယ်။ဒါပေမဲ့ကျွေးပြန်လဲစီစစ်တဲ့ Paris အစည်းအဝေးမှာတော့တရုတ်မပါပါဘူး။2010မှာဗိုလ်ချုပ်မှုကြီးတန်းရွှေတရုတ်ပြည်သွားတော့ဒေါ်လာတန်း4000ကျော်ကိုအတိုးမယူဘဲဗမာအစိုးရကိုချေးဖို့သဘောတူခဲ့ပါတယ်။ဒါပေမဲ့မြစ်ဆုံဆယ်မရဆိုင်မီရယူခဲ့တဲ့သဘောတူညီချက်မှုလက်တွေ့အကောင့်ထဲဖော်ပုံမရပါဘူး။2013ခုနှစ်ကချေယူခဲ့တဲ့ဒေါ်လာတန်း100နဲ့ဒီနှစ်ချေတဲ့တန်း300ကိုနှစ်စဉ်တိုးနှုန်း 4.500 ခန့်နှုန်းပေးရပါတယ်။ဒေါ်လာတန်ပေါင်း 8,900 အထိချေဖို့2014မှာတရုတ်ကသဘောတူထားပါတယ်။တခြားနိုင်ငံကအတိုး200ခန့်နှုန်းယူပြီးတရုတ်ရဲ့အတိုးက400ခန့်နှုန်းကျော်နေတာကိုလွတ်တော်မှာဝေဖန်ကြပါတယ်။
နိုင်ငံခြားအထွေဆက်တဲ့အစင်လာမရှိတဲ့ဗမာအစိုးရကိုငွေထပ်ချေနိုင်မှုအတွက်အကြံအဖန်လှုပ်ပေးနေကြပြီမဲ့ဗမာအစိုးရဟာကျွေးဒုက္ခ debt distress ဖြစ်ဖို့အလားအလာမရှိဘူးလို့ IMF အပြည်ပြည်ဆိုင်ရာငွေကြေးရန်ပုံငွေအဖွဲ့ရဲ့2014 dream ရည်စစ်ချက်မှာဖော်ပြပါတယ်။ဒါပေမဲ့အထွေပမာဏဟာကျွေးဒုက္ခအဖြစ်သတ်မှတ်တဲ့အဆင့်နားကိုရောက်လာတဲ့အတွက်အနီးကပ်စောင့်ကြည့်ဖို့လိုတယ်လို့ဆိုပါတယ်။အတိုးမပေးရတဲ့ကျွေးမီကိုသာသုံးဆွဲသင့်ပြီးအတိုးပေးရတဲ့ကျွေးမီကိုအတတ်နိုင်ဆုံးရှောင်သင့်တယ်လို့ဆိုပါတယ်။ဗမာအစိုးရဟာတရုတ်အကျွေးကိုအတိုးပေးနေရပါတယ်။ဗမာအစိုးရမှာပြန်ဆက်နိုင်စွမ်းမရှိပေမဲ့တရုတ်အစိုးရကတော့ရေနံဓာတ်ငွေမှာပူးတွဲလုပ်ကင်နေတာမို့မြန်မာကိုပေးစရာရှိတဲ့အထက်ကအတိုးကိုနှုတ်ယူနိုင်ပါတယ်။နိုင်ငံခြားကချေးတဲ့ငွေကိုဖွံ့ဖြိုးတိုးတက်အောင်အသုံးပြုတတ်ဖို့လိုပါတယ်။ဒါပေမဲ့စစ်အစိုးရကမှကျွေးရှင်နဲ့စေအုပ်စုတာအကျိုးအမြတ်ခံစားကြရပါတယ်။အခုတော့ကျွေးထူတဲ့ဗမာအစိုးရကိုငွေထပ်ချေးဖို့လမ်းကင်းပေးကြတဲ့အတွက်အကျွေးတန်တရာပိုပြီးနှဲ့ဆိုင်သွားပါတယ်။လောလောဆယ်တော့ဖွံ့ဖြိုးတိုးတက်တာကမမြင်ရသေးပဲအနောက်တိုင်းရဲ့အကျွေးနဲ့တရုတ်ဂျပန်အကျွေးတွေတိုးပွားလာတာသာတွေ့ရပါတယ်ခင်ဗျာ
။ဆက်လက်ပြီးတော့တနင်္ဂနွေနေ့နဲ့ခင်းအစီအစဉ်အတွက်ဒေါ်လာလာတန်းရဲ့American style English စာသင်ခန်းစာအစီအစဉ်ကိုနားဆင်ဖို့အချိန်ရောက်ပါပြီရှင
်ဒီသတင်းပါ English American style ကန္တာမှာတွေ့တယ်လို့ဒီပြရတဲ့ meet ကိုခြေခံတဲ့ idiom အသုံးတွေကိုတင်ပြပေးမှာမို့ပထမအဆုံ
း more than meets the eye
ကိုတင်ပြပေးမှာဖြစ်ပါတယ်စာလုံးပေါင်းကMORE, more, THAN, then, more than ga, dat hai bura, MEETS, meets ga, dwe ra, THE, the, EYEI, the I ga, miyasi, so ro, zakzul khun ye, da ya itibe ga ro, miyasi, miyena, dwe ra te, bura, phit ba re. Di dong e, idiom ga le, tai ma kwa tha ba bu. Po yan jo ma, miyene da, ti tha da de, ma ti de de, chao ya dwe, shi ne da gu, slu ra phit ba re.ကျမတို့မြန်မာမှာတော့တခုခုနဲ့ပတ်သက်လို့တခြားမသိတဲ့အကြောင်းအရာတွေအများကြီးရှိမှာပဲလို့ယူဆရင် there's more than meets the eye လို့ပြောလို့ရပါတယ
် The company filed for bankruptcy because of very poor sales. But there's more to the company's problems than meets the eye.
company ကအယောင်တွေတိတ်ကြလွန်းလို့ဒီဝါလီခံလိုက်တယ်လေဒါပေမဲ့လို့လေ company ရဲ့ပြဿနာတွေကလူတွေတိထားကြတာတဲ့အများကြီးပိုရှိနေတယ်လို့ဒီပေရပါတယ်ဥမာကိုနောက်တစ်ခေါက်လေ့လာကြည့်ကြရအောင်ပါ
The company filed for bankruptcy because of very poor sales, but there's more to the company's problems than meets the eye. Where the rubber meets the road.
ဖြစ်ပါတယ်။ဆာလုံးပေါင်းက UHERE ဝဲကနေရာကိုညွှန်ပြတာ THE the RUBBER the rubber ကကျမတို့မြန်မာမှာလဲချက်ပေါင်ဈေးကို rubber လို့ခေါ်သူဖြစ်ပြီးThe road ကတော့လမ်းဆိုတော့စကားစုံရဲ့လုံောက်ထေးပဲကတော့ rubber နဲ့လမ်းတွေ့ဆုံတာဖြစ်ပါတယ်။ဒီနေရာမှာ rubber လို့ဆိုရမှာ rubber ချက်ပေါင်စည်းနဲ့လုပ်တဲ့မော်တော်ကားတာယာကိုရည်ညွှန်းသုံးထားတာဖြစ်ပါတယ်။ဒါကြောင့်မော်တော်ကားတာယာနဲ့လမ်းဆုံတဲ့နေရာလို့အဓိပ္ပာယ်ယူနိုင်ပါတယ်။မော်တော်ကားတာယာနဲ့လမ်းထိတွေ့တဲ့ဆိုတာကလက်တွေ့ကျတဲ့သဘောကိုတင်စားပြောထားတာဖြစ်ပါတယ်။တာယာနဲ့လမ်းထိတွေ့တော့မှတာယာအကြောင်းကောင်းကောင်းသိတယ်ဆိုသလိုဒီအသုံးရဲ့ idiom အဓိပ္ပာယ်ကလည်းလက်တွေ့ကျတာတကယ်ပြဿနာအကဲဆတ်မှုတွေနဲ့ရင်ဆိုင်ရမယ့်အခြေအနေမျိုးကိုရည်ညွှန်းပြောတာဖြစ်ပါတယ်။ကျမတို့မြန်မာမှာစားကြည့်မှခါမှန်းသိသလိုတကယ်လုပ်ကြည့်မှလည်းပြဿနာကဘယ်လိုရှိသလဲဆိုတာကိုကောင်းကောင်းကြီးသိလာတာဖြစ်ပါတယ်။ဒီအသုံးနဲ့ပတ်သက်လို့ George Group ရဲ့ဥပမာကိုလေ့လာကြည့်ကြရအောင်ပါ
။ The peace process in Myanmar depends on both sides stopping clashes. That's where the rubber meets the road.
ဒီမှာနိုင်ငံမှာညီညာရေးဖို့ဆောင်နိုင်မှုကနှစ်ဖက်စလုံးထိတိုက်ရင်ဆိုင်မှုတွေကိုရပ်နိုင်မှုပေါ်မှာမူတည်တာဖြစ်ပါတယ်။လက်တွေ့ဖြစ်ရှိရမယ့်ပြဿနာကအဲ့ဒီနေရာမှာရှိနေတာပါလို့အဓိပ္ပာယ်ရပါတယ်။ George Group ရဲ့ဥမာကိုနောက်တစ်ခေါက်လေ့လာကြည့်ကြရအောင်ပါ
။ The peace process in Myanmar depends on both sides stopping clashes. That's where the rubber meets the road.
ခုနောက်ဆုံးတင်ပြပေးမှာကတော့
Meet one'sWaterloo
ဖြစ်ပါတယ်စာလုံးပေါင်းက meet meet ကတွေ့တာ one apostrophe s once ကတူတယောက်ရဲ့ waterloo waterloo ကဒီနေရာမှာပြင်သစ်ဧကရာဇ်နပိုလီယံဘောနပတ်ကပင်လယ်ပြင်မှာစစ်ပွဲတွေအကြိမ်ကြိမ်အောက်ပွဲဆင်နွှဲခဲ့ရမှာအောင်နိုင်သူကြီးရဲ့လို့တင်စားခေါ်ဝေါ်ခံနေရကြမှာပဲ1815ခုနှစ်ကမြူစားကြီး duke of wellington နဲ့တိုက်တဲ့ waterloo ဆိုတဲ့အီတလီမှာမရန်ဂိုတိုက်ပွဲအတွင်းအငိုက်မိကနပိုလီယံရဲ့တပ်ဆုံးရှုံးတဲ့အခြေစိုက်ခဲ့တဲ့သမိုင်းကြောင်းကိုတင်စားပြီးပြောတာဖြစ်ပါတယ်။ဒါကြောင့်ဒီအီဒီယမ်ရဲ့တော့ဘိုက်ဒေဝေကတော့ကျမတို့မြန်မာမှာအပွဲပွဲဆင်နွှဲခဲ့သမျှတော့ဒီတချီတော့ခံနိုင်ရပြီဆိုတဲ့သဘောမျိုးဆိုရင် Meet your Waterloo ရဲ့လို့တင်စားပြောတာဖြစ်ပါတယ်။ဒီသုံးနဲ့ပတ်သက်လို့ George Group ရဲ့ဥမာကိုလေ့လာကြည့်ကြရအောင်ပ
ါ John finally met his Waterloo when he tried to beat the black belt champion in karate
ကရာတေမှာကပ္ပမေးရထားတဲ့ champion ကိုနိုင်ဖို့ကြိုးစားတဲ့အခါမှာ John အနေနဲ့နောက်ဆုံးအရှုံးကြီးရှုံးတော့တာပါပဲလို့ထိပေးရပါတယ်ဥမာကိုနောက်တစ်ခါလေ့လာကြည့်ကြရအောင်ပါ
John finally met his Waterloo when he tried to beat the black belt champion in karate.
ဒီတွင်ပါ English American Standard မှာတင်ပြခဲ့တဲ့ idiom အသုံးတွေကတော့
more than meets the eye when the rubber meets the road meet your Waterloo.
တို့ဖြစ်ကြပါလေ။နောက်တွင်ပါခုလိုချိန်မျိုးမှာလည်းနောက်ထပ် idiom အသုံးတွေကိုဆက်လက်တင်ပြပေးဦးမှာမို့စောင့်မျှော်နားဆင်ကြပါရှင်။
အခုကြားခဲ့ရတဲ့ဒေါ်လလတ်တန်းရဲ့ American Style အင်္ဂလိပ်စာသင်ခန်းစာအစီအစဉ်ကို VOA မြန်မာရုပ်သံရဲ့တင်းနာနေမြထုံးလွှင့်ချက်တွေမှာကြည့်ရှုနိုင်ကြပါရရှင်။တင်းငွေတွေနဲ့နဲ့ခင် VOA မြန်မာပိုင်းအစီအစဉ်တွေကိုနားဆင်နေကြတာပ
ါ။ VOA မြန်မာပိုင်းအတန်လွှင့်အစီအစဉ်တွေကိုဒီနေ့ကို6ချိန်ထုတ်လွှင့်ပေးနေပါတယ်။မြန်မာစံတော်ချိန်မနေ့ပိုင်း6နာရီကနေ9နာရီအထိလိုင်းဒိုမီတာ24 32နဲ့40တို့မှာနားဆင်နိုင်ပြီးဒီအစီအစဉ်ကိုပြန်လည်နားဆင်နိုင်တဲ့အချိန်တွေကတော့မနေ့7နာရီကနေ9နာရီအထိတစ်ချိန်နေ့လယ်12နာရီကနေနေ့ခင်း1နာရီအထိတစ်ချိန်ဖြစ်ပါတယ်ညနေခင်းအစောပိုင်း6နာရီခွဲကနေ9နာရီအထိအစီအစဉ်ကိုလိုင်းဒို16 19နဲ့25မီတာတွေမှာထုတ်လွှင့်ပေးနေပါတယ်ညပိုင်း9နာရီကနေ10နာရီအထိအစီအစဉ်ကိုတော့လိုင်းဒို24 25နဲ့32တို့ကနေဖမ်းယူနားဆင်နိုင်ပါတယ်ဒီအစီအစဉ်ကိုည9နာရီအစီအစဉ်ပြီးပြီးချင်းည10နာရီမှာပြန်လည်ပြီးထုတ်လွှင့်ပေးနေပါတယ်ခင်ဗျာ VOA မြန်မာပိုင်းအစီအစဉ်လေးနဲ့အတန်လွင့်မီတာ kilohertz အသေးစိတ်ကို burmese.voanews.com မှာကြည့်ရှုနိုင်ပါတယ်ခင်ဗျာ
။မင်္ဂလာပါရှင်မြန်မာစံတော်ချိန်မနက်6နာရီခွဲရှိပါပြီ VOA မြန်မာပိုင်းရဲ့မနက်ဖက်အစီအစဉ်ကိုမြန်မာစံတော်ချိန်မနက်9နာရီအထိလိုင်းဒိုမီတာ24 32 49တို့အပြင်လိုင်းလက်မီတာ190 kilohertz 1905တို့ကနေတိုးချဲ့ထုတ်လွှင့်သွားမှာပါရှင်အခုဆက်လက်ပြီးတော့စတင်နေ့ညဓာတ်ရိုက်လေးလိုင်းအစီအစဉ်ကိုထုတ်လွှင့်မှာပါမကြာခင်ကျင်းပတော့မယ့်ရွေးကောက်ပွဲမှာတက်မတော်ရဲ့အခမ်းကဏ္ဍနဲ့ပတ်သက်ပြီးတော့ဆွေးနွေးထားကြတာပါစီစဉ်သူကိုသားညုံနဲ့အတူထုတ်လုပ်သူကိုညံဝင်းအောင်ကကူညီတင်ဆက်ထားပါတယ်ရှင်
မင်္ဂလာပါခင်ဗျာစနေညပိုင်းဒဲလီလိုက်အစီအစဉ်ကနေပြီးတော့ကြိုဆိုပါရစေကျွန်တော်တို့ဒီနေ့ဆွေးနွေးမယ့်အကြောင်းအရာကတော့ဒီရွေးကောက်ပွဲကာလဖြစ်နေတော့ရွေးကောက်ပွဲနဲ့ဆက်ဆက်နေတဲ့အကြောင်းအရာပဲဖြစ်ပါတယ်အဓိကတော့ဒီလက်ရှိမြန်မာတပ်မတော်အနေနဲ့ဒီရွေးကောက်ပွဲမှာဘယ်လိုပုံစံမျိုးရပ်တည်မလဲတမတ်ရှိရှိနဲ့ရပ်တည်သွားနိုင်ပါမလားဆိုတဲ့အမေခွန်းနဲ့ပတ်သက်လို့ကျွန်တော်သုံးသပ်ဆွေးနွေးမှာဖြစ်ပါတယ်ဘာကြောင့်လဲဆိုတော့ဒီမြန်မာတပ်မတော်ရဲ့အကြီးအကဲဖြစ်တဲ့ဗိုလ်ချုပ်ကြီးမင်းအောင်လှိုင်အနေနဲ့တလောကသတင်းမီဒီယာနဲ့တွေ့တဲ့အခါမှာဒီလက်ရှိရွေးကောက်ပွဲနဲ့ပတ်သက်ပြီးတော့ထွက်လာတဲ့ရာလတ်ကိုသူတို့အနေနဲ့လေးစားအသိမှတ်ပြုမယ်ပဲဆူရတက်တက်ဆိုတဲ့သဘောမျိုးပြောပါတယ်ခင်ဗျာဒါပေမဲ့တစ်ဖက်မှာတလောကလွိုက်ကော်မျိုးကိုတွားတဲ့အခါမှာဒီစစ်တပ်ကတက်ကဒီတောင်အရာရှိနဲ့တွေ့တဲ့အခါမှာပြောဆိုတဲ့နေရာမှာတော့ဒီလာမယ့်ရွေးကောက်ပွဲအတွင်းမှာတက်မတော်ကိုနားလည်မှုရှိတဲ့လူနောက်ကာကွယ်အမြင်ရှိတဲ့လူကိုဦးစားပေးစဉ်းစားဖို့ဆိုပြီးတော့တိုက်တွန်းသွားတာလေးရှိပါတယ်အဲ့တော့ဒါကြောင့်မလို့ဒီနေ့ကာလအခုဒီရွေးကောက်ပွဲအစီအစဉ်အတွက်တမတော်အနေနဲ့ဘယ်လောက်ထိတမတ်ရှိရှိနဲ့ယက်တိနိုင်မလဲဆိုရဲမိကွန်းကျွန်တော်တို့ရှိပါတယ်အဲ့တော့အရင်ဆုံးကျွန်တော်ဆွေးနွေးမဲ့လူတွေကတော့ကျွန်တော်နှစ်ဦးဖိတ်ခေါ်ထားပါတယ်တူကတော့ဒီမြန်မာမီဒီယာကောင်ဆယ်ကဦးစောတက်ထွေးဖြစ်ပါတယ်ခင်ဗျဒီလိုင်းပေါ်ရောက်နေပါပြီနောက်တူကတော့ဒီမြန်မာရေလီလာတုံးတက်သူဖြစ်တဲ့ဒေါက်တာရံမျိုးသိန်းဖြစ်ပါတယ်နှစ်ဦးစုံဒီလိုင်းပေါ်မှာရှိပါတယ်အရင်ဆုံးကျွန်တော်ကိုစောတက်ထွေးကိုဖိတ်ခေါ်ချင်ပါတယ်ကိုစောတက်ထွေးကြားပါလားခင်ဗျ
โอเคจ้าပါတယ်ခင်ဗျာ
ကုသောတက်ထွေးတလောကပဲဒီဗိုလ်ချုပ်ကြီးမင်းအောင်လှိုင်ကဒီသတင်းမီဒီယာနဲ့တွေ့ရတဲ့အထဲမှာကုသောတက်ထွေးလဲပါဝင်တာကျွန်တော်တွေ့ရပါတယ်ခင်ဗျာကုသောတက်ထွေးလဲရှိတဲ့ခါကျတော့အဲ့တော့ဗိုလ်ချုပ်ကြီးမင်းအောင်လှိုင်ရဲ့ရွေးကောက်ပွဲနဲ့ပတ်သက်လို့သူတို့ရဲ့ယက်တီဂျန်နယ်ပတ်သက်လို့တိကျကျအဲ့တုန်းကနှုတ်အားဖြင့်ပြောသွားနေတာဘယ်ချက်တွေသတိထားမိပါလဲန
ံပါတ်1ကတော့ကျွန်တော်တို့တပ်မတော်အားဒီကနာအာနာရပါတီကအနိုင်ရရှိခဲ့မယ်ဆိုရင်လည်းအခုလက်ရှိအာနာရပါတီနဲ့တပ်မတော်ရဲ့ကုနာရွေးကောက်ပွဲကိုရှင်ပြန်နေရမလို့ပဲနဲ့ဝင်ရောက်အနိုင်ရရှိမယ်25ရာခိုင်နှုန်းကိုပေါင်းစည်းမယ်ဆိုတဲ့အချက်ကိုတော့နံပါတ်1ညင်းဆိုသွားပါတယ်အဲ့ဒါကတော့ခုနအနာပါတီကလွတ်တော်ကိုတည်းတူရဲ့ပြောစကားကြောင့်တပ်မတော်ရဲ့ဒီ25ရာခိုင်နှုန်းကကျွန်တော်တို့ကြံ့ခိုင်ရေးပါတီရဲ့လက်ရှိ2015မှာရရှိမယ့်ရလဒ်ကိုပေါင်းမယ်ဆိုတဲ့အားနဲ့ပတ်သက်ပြီးတော့သူ့အနေနဲ့ဒါကမဖြစ်နိုင်ဘူးဒါဆိုလို့ရှိရင်ကိုယ်တည်းတူရဲ့ပြောစကားကဖြစ်ပြီးတော့တပ်မတော်ရဲ့သဘောထားမဟုတ်ဘူးလို့နံပါတ်1ညင်းဆိုသွားပါတယ်။နံပါတ်2ထူးခြားချက်ကိုပြောရမယ်ဆိုလို့ရှိရင်တော့ဒီတပ်တွင်းထဲမှာရှိတဲ့မဲယုံတွေကိုကျွန်တော်တို့မီဒီယာသမားတွေကနေပြီးတော့တပ်တွင်းထဲမှာရှိတဲ့မဲယုံတွေကလွတ်လွတ်လပ်လပ်မဲပေးခြင်းရှိမရှိကျွန်တော်တို့လေးလံဆန်းစစ်ချင်တယ်ဆိုလို့ရှိရင်ပြည်ထောင်စုရွေးကောက်ပွဲကော်မရှင်ချမှတ်ထားတဲ့စီမင်းစည်းကမ်းဒီအတိုင်းကျွန်တော်တို့တပ်တွင်းမှာရှိတဲ့မဲယုံတွေမှာမီဒီယာသမားတွေဒါရောက်လေ့လာနိုင်တယ်ဆိုတဲ့အချက်ကိုဒီကျွန်တော်တို့ကာကွယ်ဦးစီးချုပ်ကျွန်တော်တို့ဗိုလ်ချုပ်မင်းအောင်လှိုင်ကနေပြီးတော့မှပြောဆိုတာတော့တွေ့ရပါတယ်ဒါကတော့ကျွန်တော်အနေနဲ့ထူးထူးခြားခြားကျွန်တော်သတိထားမိတဲ့အချက်တစ်ချက်ဖြစ်ပါတယ်
ဟုတ်ကဲ့ကျွန်တော်တစ်ဆက်တည်းပဲကိုဇော်တထွေးရဲ့သုံးသက်ချက်လည်းအမြင်လည်းသိမေးချင်ပါတယ်ခင်ဗျာတကယ်ပဲဒီတက်မတော်အနေနဲ့ခုနသူပြောသွားသလိုယက်တီနိုင်မဲ့အနေထားတမရှိရှိနဲ့ယက်တီနိုင်မဲ့အနေထားရှိလားသူ့ရဲ့စကားအရနောက်ကိုဇော်တထွေးရဲ့သုံးသက်ချက်အရဘယ်လိုမြင်ရပါလဲ
ကျွန်တော်တို့ဒီတက်မတော်ကာကွယ်ရေးဦးစီးချုပ်နဲ့မီဒီယာသမားတွေတွေ့တဲ့ဟာကမီဒီယာအလုံးပါတယ်လို့မဆိုနိုင်ပါဘူးအဲနေ့စဉ်သတင်းစာတွေရဲ့နောက်ပြီးတော့ broadcast media တွေရဲ့အဲ press နဲ့ပတ်သက်ပြီးတော့တရားဝင်ရပ်တည်နေတဲ့ကျွန်တော်တို့ organization တွေရဲ့ဒါပဲပါပါတယ်အဲ့တော့ဒီလိုမျိုးဟိုအဖွဲ့တွေနဲ့တွေ့တဲ့ခါမှာတက်မတော်ကာကွယ်ရေးဦးစီးချုပ်ကနေပြီးတော့ဒီ2015ရွေးကောက်ပွဲနဲ့ပတ်သက်ပြီးတော့ပြောဆိုချက်တွေကပြောမယ်ဆိုရင်တော့အဓိကအဖြစ်ရေဘူးကဆက်ပါတယ်အဓိကအပြင်တော့ကျွန်တော်တို့ဒီနိုင်ငံတကာသတ်မှတ်ထားတဲ့စံနှုန်းတွေကိုမချိုးဖောက်ဘူးဆိုတဲ့အဓိပ္ပာယ်သက်ရောက်တဲ့အရာတွေကိုပဲကြီးပေးတာဖြစ်ပြီးတော့ထူးထူးခြားခြားပြောဆိုတာကိုမတွေ့ရပါဘူးဒီဒါကြောင့်မလို့ကျွန်တော်တို့ကာဝေးသူကြီးချုပ်အနေနဲ့ရွေးကောက်ပွဲမှာဘယ်လိုရပ်တည်မယ်ဆိုတာကိုမီဒီယာသမားတယောက်အနေနဲ့ကျွန်တော်တို့ခံမှန်းရတာအတော်ခက်ခဲပါတယ်ဒါပေမဲ့လက်ရှိကျွန်တော်တို့ကြံ့ခိုင်ရေးပါတီမှာတော့ကျွန်တော်တို့တက်မတော်အငင်းသားယူသွားတယ်ကျွန်တော်တို့ဒီတကယ်ဒုတိယဗိုလ်ချုပ်ကြီးတွေကဒီမှာပါဝင်ပြီးတော့ရွေးကောက်တင်မြှောက်ပြီးတော့မှ ဝင်ရောက်ရွေးခံမှုတွေစူးစမ်းနေတာဖြစ်တဲ့တဲ့ကြောင့်တမရော်နဲ့အာဏာရပါတီရဲ့ကြားအဆက်ဆံရေးကိုကျွန်တော်တို့အနေနဲ့ဟိုဟုတ်တယ်မဟုတ်ဘူးဆိုပြီးတော့ကျွန်တော်တို့အနေနဲ့တိတိကျကျပြောဆိုဖို့အချက်လက်တွေကတော့တော်တော်ရှားပါးနေတာတွေ့ရပါတယ်။တခုကျွန်တော်တို့သတိထားမိရတော့တမရော်ကဝဲဦးကြီးချုပ်ဟာမီဒီယာနဲ့ပတ်သက်ပြီးတော့ပုံမူရင်းနှီးပွင့်လင်းတဲ့အသံတန်းကိုတိဆောက်ဖို့စူးစမ်းကျင်းပုံရပြီးတော့နောက်တစ်ခုကအာဏာရပါတီမဟုတ်တဲ့တခြားတိုင်းရင်းသားမျိုးစုတွေနောက်ပြီးတော့ကျွန်တော်တို့အတိုက်ခံပါတီတွေနဲ့လည်းသူ့အနေနဲ့အချင်းချင်းခြေတိဆက်ဆံလို့ရတယ်ဆိုတဲ့အသံတန်းကိုဖော်ဆောင်ဖို့စူးစမ်းကျင်နေတာကိုတော့ကျွန်တော်တွေ့တယ်လို့ခံစားရပါတယ
်။အဲ့တော့ကျွန်တော်တစ်ဆက်တည်းမေ့ချင်တာကလက်ရှိကာကွယ်ဦးစီးချုပ်ဗိုလ်ချုပ်ကြီးမင်းအောင်လီနဲ့နိုင်ငံရေးအရသူ့မှာရည်မှန်းချက်တစ်ခုခုရှိတယ်ဆိုတဲ့အမြင်လားကိုသော်တက်ထွေးဘယ်လိုသုံးသပ်မိလဲ။
ကျွန်တော်တူးတဲ့အမြင်အရဆိုရင်တော့ကျွန်တော်တို့ဒီအခုလက်ရှိတက်မတော်ကာဝေးဦးစီးချုပ်ဗိုလ်ချုပ်ကြီးမင်းအောင်လာရင်လာမယ့်အနာဂတ်နိုင်ငံရေးမှာကျွန်တော်တို့နိုင်ငံတော်ကိုဦးဆောင်မှုအတွက်သို့မဟုတ်သမရယာတို့ရယူဖို့အတွက်အဲစူးစမ်းပြင်ဆင်နေတာကိုတွေ့ရတယ်လို့ကျွန်တော်အနေနဲ့သုံးသပ်ပါတယ
်။ဒါ
ကြောင့်လဲဆိုတော့ကျွန်တော်တို့အခုကျွန်တော်2030နိုင်ငံရေးပြုပြင်ပြောင်းလဲမှုတွေစတင်ပြီးတော့မှကျွန်တော်တို့တစ်ဖက်ကဒီတက်မတော်နဲ့ပတ်သက်တဲ့အင်အားစုကိုကိုးစားပြုပြီးဦးဆောင်ခဲ့တဲ့နိုင်ငံတော်သမ္မတဦးသိန်းစိန်နဲ့အစိုးရအဖွဲ့ရဲ့စွမ်းဆောင်ရည်နဲ့ပြည်သူလူထုရဲ့ယုံကြည်ကိုးစားမှုကြာဆင်းလာမှုပါဆိုလို့ရှိရင်ကျွန်တော်ကာကွယ်ဦးစီးချုပ်ကနေပြီးတော့နောက်နာကတ်နိုင်ငံရေးမှာဦးဆောင်မှုအတွက်ကိုစည်းစုံလိုက်ပုံပေါ်ပါတယ်။နောက်တစ်ခုကတစ်ဖက်မှာရှိနေတဲ့ကျွန်တော်တို့အတိုက်ခံကျွန်တော်နိုင်ငံရေးပါတီရဲ့ရွေးကောက်ပွဲမှာအားကောင်းလာမှုဟာကျွန်တော်တက်မတော်နဲ့အာဏာရပါတီကိုကျွန်တော်စိုးရိမ်ပူပန်မှုဖြစ်စေတယ်လို့ယူဆပါတယ်။ဒါငကူပြင်ဆင်ထားတဲ့အဲနိုင်ငံရေးပုံစံလမ်းကြောင်းကသွေးဖီလာတဲ့အချက်လက်တွေကိုတွေးရလေလေတစ်ဖက်ကနေပြီးတော့မှကျွန်တော်တို့ဟိုနိုင်ငံရေးဟိုအရာကျွန်တော်တို့မထင်မှတ်တဲ့အရာတွေကိုပြုပြင်ပြောင်းလဲကိုစူးစမ်းလာတဲ့အချက်လက်တွေကိုတွေးရလေပဲလို့ကျွန်တော်ယူဆပါရစေ
။ဟုတ်ကဲ့ကျွန်တော်အမှတစ်ချက်ထပ်မေးချင်ပါတယ်ခုနကဗိုလ်ချုပ်ကြီးမင်းအောင်လိုင်းနဲ့မီဒီယာနဲ့ဆက်ဆံရေးခုနကောင်းလာတဲ့နိုင်ငံရေးပါတီနဲ့ဆက်ဆံရေးတွေရှိလာနိုင်တယ်ဆိုရဲအသုံးသက်ချက်မှာကျွန်တော်တစ်ခုမေးချင်တာဗိုလ်ချုပ်ကြီးမင်းအောင်လိုင်းရဲ့လက်ရှိလုပ်ရက်ကတမရောပေါ်အမြင်ပိုကောင်းလာအောင်လို့ကြိုးစားလာသူ့ပေါ်အမြင်ကောင်းအောင်လို့ကြိုးစားလာနေကွဲပြားဘယ်လိုသုံးသပ်မိလဲ
ကျွန်တော်အမြင်ရကြည့်ရင်တော့အဲတမရောရဲ့ခေါင်းဆောင်တရားအပေါ်မှာရှိတဲ့အမြင်ကိုမီဒီယာရဲ့အမြင်ကိုကောင်းအောင်လုပ်တာသာဖြစ်ပြီးတော့တမရောအပေါ်အမြင်ကိုပြပြသာသာကျွန်တော်ကောင်းဖို့အတွက်ဟိုပြင်ဆင်လာတာကိုမတွေ့ရပါဘူးဥပမာအပြင်ဆိုလို့ရှိရင်တော့တိုင်းပြည်မှာကျွန်တော်တမရောအရာရှိတွေကိုအရက်ဖက်နယ်ဖက်တွေကိုကျွန်တော်တို့ရွှေ့ပြောင်းတဲ့အတွက်ကြောင့်ဟိုဖဲကျိုးကျွန်တော်တို့ဟိုဟာဒီကမ်ပိန်းတွေရှိနေပါတယ်အဲ့ဒါတွေနဲ့ပတ်သက်ပြီးတော့တိတိတာတာဟိုဂရီပေးခြင်းသို့မဟုတ်ပြုပြင်ပြောင်းလဲဖို့အတွက်လှုပ်ရှင်ဒါမှမဟုတ်နောက်အနာဂတ်မှာကျွန်တော်တို့တက်မတော်အရာရှိတွေကိုအရက်ဖက်ဝန်ကြီးဌာနတွေကိုမပို့ဘူးဆိုတဲ့ credit ဝတ်တွေကိုကျွန်တော်တို့ပြောဆိုခြင်းမရှိပါဘူးဒါကဆိုလို့ရှိရင်တက်မတော်ရဲ့ငကူချမှတ်ထားတဲ့နိုင်ငံရေးလမ်းကြောင်းသို့မဟုတ်တက်မတော်ရဲ့ဒီ principle တွေကိုတိတိတာတာပြုပြင်ပြောင်းလဲခြင်းမပြုဘူးဆိုတာကိုကျွန်တော်သိတာထင်ရှားသေးပါတယ
်ဒါ
ပေမဲ့ကျွန်တော်တို့တက်မတော်ဦးစီးဦးဆောင်ပြုနေတဲ့ခေါင်းဆောင်တရားအနေနဲ့ကတော့မြည်သည့်အဖွဲ့အစည်းနဲ့မဆိုမြည်သည့်မီဒီယာနဲ့မဆိုကျွန်တော်တို့ယင်းနှီးနှွေးထွေးစွာဆက်ဆံပြီးတော့မေးခြင်းနဲ့မေးခွန်းကိုမေးနိုင်တယ်ဆိုတဲ့ဟာကိုတော့ကျွန်တော်တို့ပြောင်းလဲရွေးချယ်လာတာကိုတွေ့ရပါ
တယ်။ဟုတ်ကဲ့သူဆက်ဆံရေးအကောင်ကိုစ조사လာတဲ့သဘောပေါ့ဒါပေမဲ့ခုနကကိုစောတထွေးပြောသွားတဲ့အထမရလောင်းအဖြစ်သူရွေးချယ်ခံရနိုင်ဖို့သူအနေနဲ့조사တဲ့သဘောရိပ်အောင်တွေ့ရတယ်ဆိုတာဒီခုနယင်းနှီးအောင်ဆက်ဆံတဲ့အပြင်တခြားဘလို့အချက်တွေကြောင့်သုံးသပ်မိတာပါလေ။
ဒါပေမဲ့ကျွန်တော်တို့အနေနဲ့ဟိုမီဒီယာကမေးခွန်းတစ်ခုမေးခဲ့ပါတယ်2016မှာကျွန်တော်တို့ဒီတက်မတော်ကာဝေးဦးစီးချုပ်ကဒီအသက်60ပြည့်ပြီးတော့ကျွန်တော်အနားယူပြီးတော့နိုင်ငံရေးကိုသွားမလားမသွားဘူးလားဆိုရဲကျွန်တော်တို့မေးခွန်းပါဒါနဲ့ပတ်သက်လို့တော့ကာဝေးဦးစီးချုပ်ကနေပြီးတော့မှဒါနဲ့ပတ်သက်တိကျရှင်းလင်းတဲ့ကျွန်တော် message ကိုပေးပို့ထားခြင်းမရှိပါဘူးအထူးသဖြင့်ကတော့ဒီ2016ခုနှစ်မှာကာဝေးဦးစီးချုပ်ကအသက်60ပြည့်ပြီမဲ့ကကနာကောင်စီရဲ့ကျွန်တော်တို့ဆုံးဖြတ်ချက်ရဆိုလို့ရှိရင်ဆက်လက်ပြီးတော့တက်မတော်မှလည်းရှိနိုင်တယ်နိုင်ငံရေးရှင်နေရာလည်းအခြေမျိုးပြောင်းလဲနိုင်တယ်အထူးသဖြင့်ကာကွယ်ရေးဥပဒေပြောတာကတော့တူတောင်ကာကွယ်ရေးဥပဒေဖြစ်ဖို့ဆိုတာကိုကျွန်တော်တို့အချိန်တိုတိုလေးတွင်းမှသိခဲ့တာဖြစ်ပြီးတော့ဖြစ်နိုင်ရည်ရှိတဲ့ဆယ်ယောက်ထဲကသူဖြစ်တယ်ဆိုတာကိုသိတာအရန်ကိုနောက်ကြတယ်လို့ပြောပါတယ်ဒီအသေးပဲအားနိုင်ငံရေးနဲ့ပတ်သက်ပြီးတော့ဘာမှဆိုတက်မတော်ကဆုံးဖြတ်နိုင်တယ်ဆိုတာကိုမီဒီယာသမားတွေကိုတိုးဝိုက်ပြီးအသိပေးခြင်းလို့ကျွန်တော်ယူဆပါတယ်
ဟုတ်ကဲ့ကိုစောတထွေးလိုင်းပေါ်မှာခဏနေပြီးပါအောင်ခင်ဗျကျွန်တော်ဒေါက်တာရံမျိုးသိန်းဖိတ်ခေါ်ကြပါလေကိုရံမျိုးသိန်းကြားပါလားခင်ဗျ
ဟုတ်ကဲ့ကြားပါရပါ
ကိုရံမျိုးသိန်းခုနကကိုစောတထွေးသုံးသက်သွားတဲ့အထဲမှာတက်မတော်တော့မဟုတ်သေးဘူးကာကွယ်ရေးဦးစီးချုပ်အနေနဲ့နိုင်ငံရေးအရာရည်မှန်းချက်တစိုးတရားရှိနေတဲ့ဆိုရသူ့အမြင်ရှိပါလေကိုရံမျိုးသိန်းသဘောတူပါလား
အဲကျွန်တော်ရဲ့အမြင်ကတော့ပေါ့လေဒီတက်မတော်ကာကွယ်ရေးဦးစီးချုပ်ကိုအဲတက်မတော်ကလည်းအငိမ့်စားယူခိုင်းပြီးတော့သမရတာဝန်ထမ်းဆောင်ခိုင်းဖို့ဆိုတာကျွန်တော်အများအပြားလက်ရှိအခြေအနေမှာဖြစ်နိုင်ချေနည်းတယ်လို့ကျွန်တော်ကမြင်ပါတယ်ဘာလို့ကျွန်တော်အဲ့လိုသုံးသပ်လဲဆိုတော့ 来西尼马来人也破纪录去干乌龟一样几名输赢。当过一乌龟就业，女团的，怎么来女团那苦男性几名输赢？当过一乌龟就业女团哈，就还没有保庇了一把老队呀吧的。我马阿天怎么来哈？我抽一白马呗，对吧？我乌少奶奶办事的咯。当过一乌龟就业呢，我抽一马哦，乌龟就一马哦，对吧？文静的比这多故事里头看看哪一类他没有戏吧的，一类类他也基本属于，那是那套上啊最高不会撇单，那套上啊最高不会一路嘎啦，等下就男人一样做没做，天来下来的嘎啦前面牛马，咱们搞个意思就对，看他们说了偏南京没戏的路，那是咱们搞个意思就搞呗。生了病哦，到我们摊上端午，拉拉面的，那就那面嘛的。
OK， 哥，前面等偷家的吃的多高嘛的，搞完事就六百元，提破几包烟多几年给啥不？然后再吃就那油糕粉，那三三比多米多钱嘛的，可能就那标的天嘛八万的，来高嘛都标到的天嘛。但不咯，你但不咯，大瑞你呢？你拿买油糕粉嘛？但不咯，哥拿来都拿来都的，拿来都但不咯，帮忙拿来木洗的都，那如果搞完面洗的都，第六六个。乌扎比身上带的是嘞，带东家洗吧嘞，看下。第七年亚寿星，但不罗你呢？那是预告播报嘛，一地结果嘛。姑娘已经表达了下呢，面代表体检人家洗了，姑也没得不罗密码嘞。
这种密码咯，我快递部去跟乌布里耶奥马，但不罗干过乌西酒果，但不罗嘛洗的也洗的哟，但不罗打的哟。那单拿的里头这个楼下，那年他说的三家的库嘛，阿龙店里里头洗吧。哎，你看，叫做南阳大空里呀，人来耍手脚比较，人来耍没被办公气呀嘛。哎，南阳大的五万里比较，前南阳大的五个嘛，都是人来耍，人来耍没被办公股，我啥全部都还留下。第五个是精神，离他呀近的输赢，因为干嘛没理由干的，离他的苦路叫做密码的。那比如，伢们劳动厂上啊，最高官嘛，这那面阿片，这那也东站木阿片，咱们老大呢，咱们老大你家住问下，没得百官细读下，这单立马老细来嘛的，咱们老细前那天，最高官什么先月，现在那三年哪嘛，咱们老大呢，咱们老大你家住问的，没得百官细读，不老细也是老，老细前那天，这样问头两天了，我没细吧不。他们呢？他当然要洗的，没被百官洗留下，这哪是大片？最高不也下来多嘛？哪一个要哪一件洗的路？这哪是哪里？这一看见了，这里不单，这哪耍的？没被百官下路断嘛？这哪是哪片？第一个单位洗留下，第二是最高不高不行，这把的，第二是最高不高不行啊？你比如。咱们老大年呢，咱们老大也没干什么呀。人家说，我家全部不编抓的，没被卖蘑菇。
OK， 姑娘，今朝美国那边搞钱嘛嘞？但不老说了个美币破值哇，美币破值几个掉呢？姑娘不就没没样来？标多嘞，切高哦。的美币木嘛多比了，但不老大的美币还不多给啥嘛？多比我家都要多呢了，去年。
那是阿奶呀，比方说你搞个，比方说现在人呢，普通人八点呢，问你哦，现在嘛，七点多上班，第一天没有经营我，在那面阿片，那么我呢，那是阿奶八点家十三步啊，因为咱嘛，反正也确实啊，他心里头嘞，对你也话嘞，哎，老的吃个，那是咱们各位有些就是给阿弟呢，可以认下。哎，多少书记也给阿弟呢？肯定阿弟嘛，多要的，撇的多讲那边。那个人家进来收入些年，但哈，带山路蛮好的，变山路的苦嘞，撇讲撇来年了，就那话明嘛。
OK， ဒေါက်တာရေမျိုးသိန်းကိုစောတထွေနှစ်ဦးလုံးလေးလိုင်းပေါ်မှာခဏနေပြီးပါအောင်ခင်ဗျာကျွန်တော်သရော့ရှင်တွေကိုဖိတ်ခေါ်ကြပါတယ်ဒီဆွေးနွေးဖို့ဆိုပြီးတော့သူတို့ဖုန်းနံပါတ်တွေပေးထားတာပါအရင်ဆုံးမောင်တက်တနာကြားပါလားခင်ဗျာကိုစောတထွေရှိပါတယ်ဒေါက်တာရေမျိုးသိန်းရှိပါတယ်မိကုံမေးလို့ရပါတယ်ဆွေးနွေးကြင်တာဆွေးနွေးလို့ရပါတယ်ခက်တူပေါ့
ဒီတော့ကဟောကငါရက်တင်လားဆိုတဲ့ဒါတော့ကျွန်တော်တို့ဆက်နိုင်မှုပဲထင်ပါတယ်အကြောင်းလဲဆိုလို့ရှိရင်တောင်းလို့ရနေပြီးတော့အခုကပြေတဲ့လက်သိညာသိကိစ္စအလုံးစုံဆောင်ရထားယူရည်သူကအတိအကျတို့ချင်တာဆိုအာနာကိုသူကတို့ချင်တယ်အာတို့ချင်တဲ့အခါကျတော့သူအလုပ်တယ်ဆိုလို့ရှိရင်ဟိုကဥသိဆိုင်အစိုးရနေပြီးတော့တောင်းတော်သားအငင်းသားတွေကိုအရင်ဆုံးဟာလာဒီတရားစီရင်ရေးတို့ကြောက်လိုက်တော့သူထုတ်တဲ့အားရည်တယ်နောက်တစ်ချက်ကတော်ဆောင်သူကြီးအခုကကုရောင်ရသိရောဆိုအကြမ်းကြီးမျိုးသွားတယ်သွားပြီးတော့ချက်ချင်းဆိုသူတို့အော်ဘုရင်ဝင်အောင်လည်းတတ်သွားတယ်တိုင်ရင်တွေတတ်ဆင်းနေတယ်နောက်ပြီးတော့တိုင်ရင်တတ်ဖို့ကမဲပြီးနိုင်တဲ့အချိန်တွေရလဲဝင်းလင်းညံတောင်းမှုလုံးဝမရှိဘူးတတ်ထိတ်ချုပ်ထားပြီးပါ ਈ နောက်တစ်ချက်ဘဝတအခွင့်အရေးနေပြီးတော့လဲ NLD ကိုတိုက်ခိုက်မှုတော့အစင်းနဲ့လုပ်ထားပြီးပါ ਈ နောက်တစ်ခါတိုင်ရင်ကျက်တာတွေအောက်တော့အားကြီးလက်တော့ဖန်တီးထားပြီးပါ ਈ ဒီကောက်ဝဲကောင်ရှင်းရနေပြီးတော့ဒီမဲပြီးမဲဆန္ဒရှင်စည်ရင်နေအားလုံးကိုအယောင်ရအပေါင်းအားရထုတ်ပြလိုက်တယ်အကြောင်းအဖွားဝိုင်းလုပ်ပြလိုက်တဲ့ဂျီရက်ချက်ကလည်းဒါဂျီရက်ချက်ကြီးမားတဲ့လုပ်တဲ့ခါစားသံဝတီ software ကိစ္စတွေဘာညာဆိုတာဒါလကားစကားတွေယူတယ်။ဒါတော့လည်းကောင်ဂျီရက်ချက်ကြီးလုပ်တယ်။လုပ်တဲ့ခါကျတော့တိုင်းငံကိုတည်ဝင်ရေးမှုတွေများရှိလာတယ
်။ကျွန်တော်နောက်တက်တော့ရှိတူးတင်ပေးပါမယ်။အဲကိုတီးလဲမှုကင်းပြီးနေရပါကိုတီးလဲမှုဆွနေလို့ရပါတယ်တူပေါ့။အ
ဲခင်ဗျာကျွန်တော်အမြင်ကတော့ဘုဆုံးမင်းမောင်းလဲပြောစကားတော့ကျွန်တော်အရင်ကြည့်ရှိပါဦးဗျာ။ဒါဖြစ်လို့လဲဆိုတော့နော်ကဲခိုင်ထွန်ကြီးအဖွဲ့အစည်းတွေကိုမင်းရရင်မင်းနိုင်ရင်ဝမ်းကူတော့လုပ်နေကြတဲ့ဘောမျိုးဖြစ်နေပါလေ။ဒါဖြစ်လို့လဲဆိုတော့ကျွန်တော်အခုမြက်မှကြီးထိုးတော့မယ်နော်။နောက်ပြီးတော့အခုမဲတွေနေလာပြီအဲ့ဒါကိုနော်ကျွန်တော်တိုင်းရားဒီကဘာဖြစ်လို့အဲ့စစ်တပ်တွေကလိုက်တော့နေထဲလိုက်တော့တိုက်ခိုက်နေပါကြလေ။အဲ့ဒါကိုကြည့်ကြရင်ကျွန်တော်တိုင်းရားအဖွဲ့အစည်းတွေကိုနော်မင်းမထဲရရည်အတွက်သူလှုပ်ဆောင်တာဖြစ်တယ်လို့ကျွန်တော်တိုင်းလာကုတလေရဲ့ဘုဒ္ဓတော်မှာရှင်ဆိုင်နိုင်ခြင်းကိုရောက်ခြင်းမရှိအောင်လုပ်ဆောင်တာဖြစ်တဲ့အတွက်ကျွန်တော်အမြင်ကတော့ဒီဘုဒ္ဓမြောက်လိုက်ပြောတာကိုတော့ကျွန်တော်တို့အမြင်ကတော့လက်မခံပါဘူ
း
ကျွန်တော်ကုစေဒီနော်ဘုဒ္ဓတော်ရဲ့မူရင်းနဲ့အောင်လို့လုပ်ဆောင်တာဖြစ်တဲ့အတွက်ကျွန်တော်အမြင်ကယုံကြည်ရှင်ရှိလို့ကျွန်တော်ပြောခြင်းပါတယ
်ကိုတီးလိုက်မှုကျေးဇူးပါခင်ဗျာကျွန်တော်တို့ဒီဆွေးနွေးပွဲအတွက်ပေးစာတစ်စောင်ရှိပါတယ်ကိုကြီးမြမပြီဆိုပြီးတော့သူပေးလာတာကိုကျွန်တော်ဂျားရီကနှစ်ချုပ်ပြီးတော့ဖတ်ပြပါမယ်သူရေးထားတာကတော့NLD အင်အားစုများကိုဆွေးနွေးလိုသည်မှာတက်မတော်ဟာအမျိုးသားနိုင်ငံရေးကိုဥဆောင်သည်မှာအခြေခံဥပဒေအရဖြစ်ပါတယ်အခြေခံဥပဒေမပြင်းစင်နိုင်သေးရင်မြန်မာနိုင်ငံရေးဥဆောင်မှုအခမ်းမှာပါဝင်နေမိတာဖြစ်ပါတယ်တဲ့ NLD အနေနဲ့ဒီရွက်ကောက်ပွဲအနိုင်ရတဲ့အချိန်တက်မတော်ကိုပြစ်ပယ်ပြီးတော့နိုင်ငံရေးဥဆောင်ခွင့်ကိုတူးတဲလုဆောင်ရမှာဖြစ်နိုင်တယ်ကိုလက်ခံထားသင့်ပါတယ် NLD ဟာတက်မတော်နဲ့အတူရှင်ပြီးမှသာလုဆောင်နိုင်တဲ့မူဝါဒရှိထားသင့်ပါတယ်တဲ့မြန်မာနိုင်ငံရေးအသွင်ခုပြောင်းရေးအတွက်စိတ်ရှည်ရပါမယ်ဇွဲရှိရပါမယ်တင်းကြီးခံနိုင်ရပါမယ်မခံနိုင်လို့ထားပြီးတော့ချလို့ရှိရင်ဒီအောက်ကဘဝနေပြီးတော့တိုင်းပြည်ကိုမနစ်နာစေဖို့ NLD အနေနဲ့လိမ္မာပါနှက်ဖို့လိုပါတယ်ဆိုပြီးတော့ဒီစာရေးသူကိုကြီးမြမပြပါသူကအီးမေးလ်ကတဆင့်ကျွန်တော်ရှိပေးလာတဲ့စာဖြစ်ပါတယ်ခင်ဗျာအဲ့တော့ဒေါက်တာရမျိုးသိန်းကိုဒီစာပေါ်ခြေခံပြီးတော့ကျွန်တော်မေးချင်ပါတယ်ခင်ဗျာအဲ့တော့ခုနကတမ်မရော်ရဲ့ရက်တီချန်နယ်ပတ်သက်ပြီးတော့အနေထားတစ်ခုပေါ့နောက်တစ်ခုကလက်ရှိနိုင်ငံရေးရာမဲဆွဲစည်းရုံးမှုတွေလောက်ကြတဲ့နေရာမှာရောကိုရမျိုးသိန်းဘယ်လိုသတိထားမိလဲတမ်မရော်ကိုသွားပြီးတော့ပုတ်ခတ်တာတမ်ဘရဘောထီပါပြီးတော့တခုလောက်တာမျိုးတွေ energy ဖြစ်စီတခြားပါတီတွေဘက်ကလောက်တာမျိုးတွေရောရှိပါလားခင်ဗျအ
ဲကျွန်တော်လေးလာကြည့်တော့မှာအမျိုးသားဒီမိုကရေစီအဖွဲ့ချုပ်ကအခြားကျွန်တော်တို့နိုင်ငံရေးပါတီတွေအနေနဲ့ရောတမ်ဘရကိုတိုက်ခိုက်တာပုတ်ခတ်တာမျိုးဟိုမဲဆွဲစည်းရုံးရေးကာလမှာလောက်တာကိုတော့ကျွန်တော်မတွေ့ရပါဘူးအဲနောက်ခုနစာထဲမှာပါသလိုပဲကျွန်တော်တို့နိုင်ငံရဲ့ဒီမိုကရေစီအပြောင်းလဲမှာဟိုတမလို့ဟာလေးပဲဟိုအရေးပါတဲ့နေရာမှာရှိတယ်ဆိုတာတော့မူအားဖြင့်လက်ခံပါတယ်ဒါပေမဲ့ကျွန်တော်အမြင်အားဖြင့်ကျွန်တော်တို့နိုင်ငံရဲ့လက်ရှိဒီမိုကရေစီအပြောင်းလဲဟာတကယ်စစ်မှန်တဲ့အပြောင်းလဲနိုင်ငံပေါ်ကိုမရောက်သေးတာတော့မြင်ရတဲ့အချက်လို့ကျွန်တော်ကမြင်ပါတယ်အဲ့တော့ခုနပြောသလိုဖွဲ့စည်းပုံအခြေခံဥပဒေအချက်အသေးကိုကျွန်တော်တို့မဖြေရှင်းသမျှမဖြေရှင်းနိုင်သမျှနောက်ကျွန်တော်တို့ပြည်ရင်းရင်းရင်းအချက်တွေကိုမဖြေရှင်းနိုင်သမျှကျွန်တော်တို့နိုင်ငံရဲ့ဒီမိုကရေစီအပြောင်းလဲဟာဟိုပထမဆုံးခြေလှမ်းကိုလှမ်းလီလို့တောင်ပြောလို့မရနိုင်ဘူးလို့ကျွန်တော်ကမြင်ပါတယ်
ဟုတ်ကဲ့ကိုဒေါက်တာရေမျိုးသိန်းကျွန်တော်တစ်ချက်တည်းတစ်ဆက်တည်းမေးချင်ပါလေခုနကပြောသွားတဲ့အချက်မှာဒီတပ်မတော်ရဲ့ rule အခန်းကဏ္ဍကိုလက်ခံနေဆိုတဲ့ဟာပါပါတယ်အဲ့တော့ဘယ်လိုပုံစံမျိုးနဲ့လက်ခံတာလဲဥမာရွက်ောက်ပွဲနဲ့ဆက်ဆက်ပြီးတော့သူ့ရဲ့ရည်တိချက်သူ့ရဲ့အခန်းကဏ္ဍကိုဘယ်လိုပုံစံမျိုးနဲ့လက်ခံနေပြောတာလဲကိုရမျိုးသိန်းက
ကျွန်တော်ရဲ့အမြင်ကမှကျွန်တော်တို့နိုင်ငံရဲ့အမျိုးသားပြန်လည်တည်မြဲရေးဒီမိုကရေစီရေးနဲ့ငြိမ်းချမ်းရေးရုံးဝန်းရှင်မှာတော့တမလို့ရဲ့ပါဝင်မှုကိုကျွန်တော်ကလက်ခံတယ်။အဲဒါတော့လည်းပဲအဖွဲ့စည်းပုံအခြေခံဥပဒေအရတော့အုပ်ချုပ်ရေးဥပဒေပြုရေးတွေမှာတမလို့ကပါဝင်နေဖို့ကတော့ကျွန်တော်အများဖြင့်ပြောလို့ရှိရင်ဒီမိုကရေစီဆန့်ကျင်ဆန့်ညှိုးနေတဲ့ရုံးဝ
ကိုင်းမှုမရှိဘူးလို့ကျွန်တော်ကမြင်ပါတယ်။ဟုတ်ကဲ့ကျွန်တော်ကုစောတထွေးခုနကဒေါက်တာရေမျိုးသိန်းတလောလုံးကပြောသွားတဲ့အခါမှာဒီအာဏာရပါတီနဲ့လက်ရှိတက်မတော်ဘက်ကဆက်ဆက်မှုတွေပေါ့အထူးဖြစ်တက်မတော်အာဏာရပါတီကြံ့ခိုင်ရေးဆိုတာလည်းဗိုလ်ချုပ်ဟောင်းနေတဲ့ဖွဲ့စည်းထားတာပါဒါပြင်မကြခင်ကအငြင်းသားယူသွားတဲ့ဗိုလ်ချုပ်ကြီးရေဆိုရင်လည်းအခုကြံ့ခိုင်ရေးပါတီမှာသွားပြီးတ မလားကုစားသတိအမြင်သိကြပါလေ
ဒါကတော့ကျွန်တော်တို့ရှင်းလင်းပါတယ်ကျွန်တော်တို့ဒုံခဲ့တဲ့1988ကနေပြီးတော့2015အထိကျွန်တော်တို့ပြောဆိုနေရတာကတော့ဒီကျွန်တော်တို့ဒီအာဏာရှင်စနစ်နဲ့ဒီမိုကရေစီကျွန်တော်ပြုပြင်ပြောင်းလဲတက်တနာဖြစ်ပါလေအဲ့လိုပြောတဲ့အခါမှာကျွန်တော်တို့ဟာခုနဒီမိုကရက်တစ်စံနှုန်းတွေကိုပြောတဲ့အခါမှာကျွန်တော်တို့ဟာဆိုလို့ရှိရင်နိုင်ငံတကာစံနှုန်းတွေကိုကျွန်တော်ပြောလို့ရတယ်ကျွန်တော်တို့နောက်တစ်ခုကမတရားလုပ်တဲ့သူတွေအကြောင်းကိုလည်းကျွန်တော်ပြောလို့ရတယ်။ဒါဒီအားလုံးကိုကျွန်တော်တို့ပြောခဲ့တာနှစ်ပေါင်းစိတ်ရှိပါတယ်။ဒါပေမဲ့အဲ့ဒီပြဿနာတွေကိုကျော်လွှားလွန်မြောက်ပြီးတော့ကျွန်တော်တို့ကဘလို့နိုင်ငံကြီးကအကျိုးမြတ်ရှိတဲ့တိုင်းပြည်အတွက်အကျိုးမြတ်ရှိတဲ့လူမျိုးအတွက်အကျိုးမြတ်ရှိတဲ့ကျွန်တော်တို့နီးလန်းတွေကိုကျွန်တော်တို့ကျော်လွှားမလဲဆိုတဲ့အပေါ်မှာတော့ကျွန်တော်အပါဝင်ဒီနိုင်ငံကြီးနဲ့ပတ်သက်တဲ့အားလုံးကဆွေးနွေးကြတာမှာအားနည်းမှုတွေရှိပါတယ်။အထူးသဖြင့်ကတော့နံပါတ်1အနာပါတီနဲ့အနာအစိုးရကစွမ်းဆောင်ရည်မကောင်းဘူးစီမံခန့်ခွဲမှုညံ့ဖြစ်နေ။နံပါတ်2ကျွန်တော်တို့တပ်မတော်ကလက်ရှိအာဏာကိုကျွန်တော်တို့ဟိုဆက်လက်ပြီးတော့စုပ်ကိုင်လိုတဲ့ဆန္ဒပဲရှိပြီးတော့ဒီမိုကရေစီပြုပြင်ပြောင်းလဲရေးမှာအာသွန်ခွန်လဲပါဝင်မှုကျွန်တော်စိတ်ဆန္ဒလဲပါလို့ဆိုရချက်ဟာကျွန်တော်တို့ကြားထဲမှာဘာမှငင်းခွန်စရာမလိုတဲ့အချက်ဖြစ်ပါတယ်။အဲ့လိုအခြေအနေမျိုးမှာဒီအခြေအနေကနေကြော်လွားလွန်တော့ဖို့အတွက်ဒီမိုကရေစီတိုက်ခိုက်အင်အားစုတွေကဘလို့ပူးပေါင်းပြီးတော့ကြော်လွားရမလဲဆိုတဲ့ကျွန်တော်တို့မဟာဗျူဟာမှာတော့ကျွန်တော်တို့အားလုံးကအားနည်းနေတာကိုတွေ့ရပါတယ်။အဲ့တော့ကျွန်တော်အနေနဲ့ဒီပုံမှာအပိုင်းနှစ်ပိုင်းခွဲပြီးပြောချင်ပါတယ်။တက်မတော်အားကျွန်တော်တို့ဒီ2015ရွေးကောက်ပွဲမှာဘယ်လိုခက်ခဲနာအပါဝင်ပတ်သက်မလဲဆိုတာနဲ့ပတ်သက်ပြီး analysis လုပ်မယ်ဆိုလို့ရှိရင်တော့ကျွန်တော်တို့အနေနဲ့သိပြီးတော့အပြင်းမခံရမလို့ပါဘူး။အာနာယပါတီနဲ့တက်မတော်ရဲ့ကြားထဲကသက်ဆိုင်ရေးအထူးထက်ကြည့်လက်သိပြီးတော့အထူးသဖြင့်ကျွန်တော်တို့အတိုက်ခံအင်အားစုတွေကြားထဲကကျွန်တော်တို့သက်ဆိုင်ရေးလောက်ဆက်ဆံရေးကသူတို့လောက်ကျွန်တော်တို့ကြည့်လိုက်ပြီးသိမှုရှိပါအောင်။နောက်ပြီးတော့ကျွန်တော်တို့မှာအမျိုးမျိုးသောအမြင်အနေနဲ့ကျွန်တော်တို့ကြွက်ပြခြားနာမှုတွေရှိနေပါတယ်။ဒါကြောင့်ကျွန်တော်တို့ကရေဘူအားဖြင့်ဒီမိုစီလိုလားသူတွေနဲ့အာနာကိုစုပ်ကိုင်လူတွေဆိုတဲ့အုပ်စုနှစ်စုခွဲခြားရင်တော့မှအာနာရှိတဲ့လူတွေရဲ့စုပ်ကိုင်မှုကပိုပြီးတော့ကြည့်လိုက်ပြီးပြီးတော့ကျွန်တော်တို့ရဲ့အတိုက်ခံအင်အားစုတွေရဲ့ကျွန်တော်ပါရှင်းနေရအမျိုးမျိုးကြွက်ထွက်နေတာတွေ့ရပါတယ်။နောက်တစ်ခုကဟိုကိုရံမျိုးသိကျွန်တော်တို့ဟိုထောက်ပြဆွေးနွေးတာရှိပါတယ်။အဲ့တော့ကာကွယ်ဦးစီးချုပ်အဖြစ်အနေအရကအာနာအုပ်ချုပ်ရေးအာနာကိုတွားရတယ်ပို့ပြီးတော့ powerful ဖြစ်တယ်ဆိုတာရှိပါတယ်သို့တော်လည်းပဲလက်ရှိကာကွယ်ဦးစီးချုပ်ဟာဥပုံထဲမှာမနေဘဲနဲ့ထွက်လာပြီးတော့မှကျွန်တော်ဂျန်တဲ့ element တွေကိုလိုက်ပြီးတော့ထိစပ်နေတာထူးခြားချက်ပါကျွန်တော်မီဒီယာအတွက်ကတော့ဒါထူးခြားချက်ဒီထူးခြားချက်တွေကိုကျွန်တော်ကကောက်နှုတ်ပြီးတော့မှတက်မတော်ကဘယ်လိုဒါရိုက်ရှင်ကိုတွားနေလဲဆိုတာကိုကျွန်တော်တို့က analysis လုပ်အောင်မှဖြစ်ပါတယ်တကယ်လို့အခုဆိုလို့ရှိရင်ကာဝေးဦးသီးကတွေ့ပြီးကျန်တဲ့ဒုတိယကာဝေးဦးသီးချုပ်ကဒုတိယဗိုလ်ချုပ်ကြီးတွေဗိုလ်ချုပ်ကြီးတွေကမီဒီယာနဲ့တရားတွေ့ဆုံတာမျိုးလုံးဝမရှိပါဘူး။ဒါသူတို့ကဝမ်းကွန်မဲအောင်မှရှိနေဆိုတာထင်ရှားပါပဲ
။ဟုတ်ကဲ့ကျွန်တော်နောက်ဆုံးတစ်ချက်မေးချင်ပါတယ်ကုဇော်တက်ထူကိုပဲကျွန်တော်15စက္ကန့်လောက်တော့ချိန်ရပါတယ်ကျွန်တော်ဟိုအမေးဖြစ်လေးပဲ။အခုတက်မတော်ကပြောနေလို့လာမယ့်ရွေးကောက်ပွဲမှာတက်မတော်ဟာတကယ်ပဲကြားနေပါမလား။အာနာယပါတီဘက်ကရှိမလား NLD ဘက်ကရှိမလားတကယ်တမ်းကြားနေနိုင်ပါမလား
။တက်မတော်အနေနဲ့ကကျွန်တော်တို့ဒီနိုင်ငံတကာကိုထုတ်ဖော်ပြောကြတဲ့အခါမှာတော့တို့ကြားနေရဆိုတော့တက်နေမြန်မာတက်တည်ပြမှာဖြစ်ပြီးတော့တကယ်မှာတော့တို့ကဆိုလို့ရှိရင်တိုင်းပြည်ရဲ့အနာဂတ်မှာအာဏာဆက်လက်ပြီးတော့စုပ်ကိုင်ထားရင်းနဲ့ပါဝင်ပတ်သက်ရေးကိုပဲအမြဲတမ်းကြိုးပမ်းသွားမယ်ဆိုတော့သိတာတိ
ကျကုစောတထွေကျေးဇူးပါခင်ဗျာကျွန်တော်တဲ့လေးလိုက်စီစဉ်အချိန်လေးဆစ်တော့လို့ပါပါဝင်ဆွေးနွေးပေးတဲ့ကုစောတထွေနဲ့ဒေါက်တာရံမျိုးသိန်းနှစ်ဦးစလုံးကျေးဇူးတင်ပါတယ်တော်ရရှင်ဒီအားလုံးကိုလည်းကျေးဇူးတင်ပါတယ်ခင်ဗျာတဲ့လေးလိုက်စီစဉ်ဒီမှာပဲညနာခွဲပြီးပါ
ကဒန်ယုံတင်ဆက်ခဲ့တဲ့စနေနေ့ညဒိုင်းရိုက်လေလိုက်အစီအစဉ်ကိုနားဆင်ခဲ့ပြီးတဲ့နောက်မှာအင်္ဂါနေ့ညမှာထုတ်လွှင့်မယ့်ဒိုင်းရိုက်လေလိုက်အစီအစဉ်ကိုလည်းမိတ်ဆက်ပေးပါရစေရှင်။
ာရှင်များရှင်မကြခင်ကျင်းပမယ်ရွေးကောက်ပွဲနဲ့ပတ်သက်ပြီးသာသနာဝင်တဲ့ယဟန်တန်ဃာတော်တွေပါဝင်လှူဆောင်နေကြတာကိုအရင်ကျင်းပဘူးတဲ့ဘယ်ရွေးကောက်ပွဲတွေနဲ့မှမတူအောင်တွေ့နေကြရပါလေလောကီလူသားတွေနဲ့သာတက်ဆိုင်တယ်လို့သတ်မှတ်ထားတဲ့ရွေးကောက်ပွဲလိုအရေးကိစ္စတစ်ခုမှာဖျားသားတော်တွေဖြစ်ကြတဲ့ယဟန်တန်ဃာတော်တွေကိုယ်တိုင်ပါဝင်လှူဆောင်လာကြတဲ့အပေါ်ကျမတို့ VOA သောတာရှင်တွေဘလို့များအမြင်ရှိကြပါသလဲအခုလာမယ့်အင်္ဂါညဓာတ်ရိုက်လေးလိုင်းအစီအစဉ်မှာဆွေးနွေးကြရအောင်ပါရှင်ဒီအစီအစဉ်မှာကိုယ်တိုင်ပါဝင်ဆွေးနွေးခြင်းနဲ့ဆိုရင်ဆက်သွယ်ရမယ့်တယ်လီဖုန်းနံပါတ်ကိုအင်္ဂါညအမီပေးပို့ထားစီလိုပါတယ်ကိုယ်တိုင်မပါဝင်နိုင်ရင်လဲစာသားနဲ့ဖြစ်စေအတန်ဖိုင်နဲ့ဖြစ်စေပေးပို့ပြီးတော့ဝင်ရောက်ဆွေးနွေးနိုင်ပါတယ် VO ရဲ့ဖုန်းနံပါတ်က1-239-382-5554ဖြစ်ပြီးတော့အီးမေးလ်လိပ်စာက burmese@voanews.com ဖြစ်ပါတယ်ပါဝင်ဆွေးနွေးကြဖို့တော်ရရှင်တွေအားလုံးကိုဖိတ်ခေါ်ပါတယ်ရှင်တနင်္ဂနွေနေ့နဲ့ခင် VOA မြန်မာပိုင်းစီစဉ်တွေကို Washington DC မြို့တော်ကနေတိုက်ရိုက်ထုတ်လွှင့်နေပါတယ်ရှင်ဒီနိုဝင်ဘာလမှာကျင်းပတော့မယ့်ရွေးကောက်ပွဲအတွက် VOA မြန်မာပိုင်းစီစဉ်ကနေတိုးချက်ထုတ်လွှင့်မယ့်အစီအစဉ်တွေကိုလည်းဆက်ပြီးတော့မိတ်ဆက်ပေးပါရစေရှင်ဒီလိုမြန်မာပိုင်းရဲ့ရွေးကောက်ပွဲအထူးစီစဉ်ဖြစ်တဲ့ရေဒီယိုစီစဉ်တင်ဆက်မှုတွေကိုစက်တင်ဘာလ28ရက်နေ့ကစတင်ပြီးတော့နေ့စဉ်တနေ့ကိုနိုင်ယူဝက်စာစီတုံ့ညင့်ထုတ်လွှင့်ပေးသွားမှာပါ။ညနေ6နာရီခွဲကနေ9နာရီအစီအစဉ်အစားညနေ6နာရီကနေ9နာရီအထိတနာရီကြာတင်ဆက်ပေးသွားပါမယ်။နေ့စဉ်ရုပ်မြင်သံကြားအစီအစဉ်တွေကိုလည်းနိုင်ယူဝက်စာတုံ့ညင့်ပြီးတော့တနေ့ကိုတနာရီကြာဓာတ်ရိုက်ထုတ်လွှင့်တင်ဆက်ပေးသွားပါမယ်။ဒီမြန်မာပိုင်းရုပ်မြင်သံကြားအစီအစဉ်တွေကိုတော့ Asia Set 7ဂျူလူကနေဖမ်းယူကြည့်ရှုနိုင်ပါတယ်။ VOA ရုပ်သံနဲ့ Radio အစီအစဉ်တွေကိုကြည့်ရှုနားဆင်အားပေးကြတဲ့အတွက်အထူးကျေးဇူးတင်ပါတယ်ရှင
်။အခုဆက်လက်ပြီးတော့သတင်းအကျဉ်းချုပ်ကိုနားဆင်ဖို့အချိန်ရောက်ပါပြီ။ကိုစောဝင်းလိုင်ကပြောပြမှာပါရှင်။
ဝိဟမင်းကြီးဖရန်စစ်ဟာဖီလာဒယ်ဖီးယားမြို့မှာကျင်းပနေတဲ့ကမ္ဘာမိသားစုဝင်များတွေ့ဆုံပွဲကိုတက်ရောက်နေပါတယ်။လူပေါင်းထောင်ပေါင်းများစွာတက်ရောက်နေတဲ့အဲ့ဒီအခမ်းအနားဟာအခုအတန်လွင့်နေတဲ့အချိန်မှာကျင်းပနေတာဖြစ်ပါတယ်။မနေ့စနေနေ့မှာတော့ဝိဟမင်းကြီးဟာရိုမန်ကက်သလစ်ဘာသာဝင်အများစုဖြစ်တဲ့ Hispanic အနေနဲ့ဘာသာတရားပေါ်ယုံကြည်ကိုးစားမှုထားရှိတဲ့အချိန်ထဲမှာပဲသူတို့ရောက်ရှိနေတဲ့တိုင်းပြည်အတွင်းသဟဇာတများတအောင်ကြိုးစားနေထိုင်ကြဖို့အမေရိကန်ပြည်ထောင်စုစတင်ပောက်ဖွားရာနေရာဖြစ်တဲ့ဖီလာဒယ်ဖီးယားမြို့မှာပြောကြားတဲ့မင်းကွန်းထဲမှာထည့်သွင်းပြောကြားခဲ့ပါတယ်။အမေရိကန်ဥဆောင်တဲ့ညွန်ပေါင်းအဖွဲ့တွေကပေးထားတဲ့လက်နက်ခဲယမ်းမီးကြောက်အပြည့်တင်ထားတဲ့ Tracker 6ဆင်းအခေရအဖွဲ့နဲ့ဆက်နွယ်မှုရှိတဲ့နူစရာတပ်ဦးကိုပေးအပ်လိုက်ရတယ်လို့အမေရိကန်စစ်သည်နန်းပို့ချပေးထားတဲ့စီးရီးယားတပ်ဖွဲ့တွေကဖွဲ့တွေကပင်ဒဂွန်စစ်ဌာနချုပ်ကိုပြောပါတယ်ဒေသတွင်းဘေးကင်းလုံခြုံစွာသွားလာနိုင်ရေးအတွက်အလဲအလှယ်လုပ်တဲ့အနေနဲ့အဲ့ဒီတပ်ခွဲကိုပေးထားတဲ့လက်နက်ခဲယမ်းမီးကြောက်တွေနူစရာတပ်ဦးကိုအခုသတင်းပအစောပိုင်းကလွှဲပြောင်းပေးအပ်လိုက်ရတာလို့အမေရိကန်ဗဟိုစီးအုပ်စီးဌာနကပြောပါတယ်စင်းရဲတဲ့နိုင်ငံတွေဖွံ့ဖြိုးတိုးတက်ရေးအတွက်ကူညီဖို့ကမ္ဘာတဝန်းကအကူအညီပေးမယ့်ရန်ပုံငွေအတွက်တရုတ်နိုင်ငံကအမေရိကန်ဒေါ်လာတန်1000လူတန်းမယ်လို့တရုတ်သမ္မတရှီကျင်းပင်ကကတိပြုလိုက်ပါတယ်တရုတ်နိုင်ငံအနေနဲ့2030ခုနှစ်အထိကမ္ဘာအထောက်အကူပြုရန်ပုံငွေတဲကိုစုစုပေါင်းဒေါ်လာ12ဘီလီယံလူတန်းသွားဖို့ရည်ရွယ်ထားကြောင်းသမ္မတရှီကကုလသမဂ္ဂဌာနချုပ်မှကျင်းပတဲ့ရေရှည်ဖွံ့ဖြိုးရေးညီလာခံမှာစနေနေ့ကပြောကြားတဲ့မိန့်ခွန်းနဲ့ထည့်သွင်းပြောကြားသွားတာပ
ါဒါကတော့ကိုစော်ဝင်းလိုင်ကသတင်းချင်းချုပ်ကိုပြောပြသွားတာပါရှင်ဒီကနေ့မနေ့အစီအစဉ်ထုတ်လုပ်ရေးမှုကတော့မန်နန်ဒါချန်ပါအင်ဂျင်နီယာကတော့ဒေရယ်စမစ်ဖြစ်ပါတယ်တနင်္ဂနွေနေ့နဲ့ခင်းဗီအိုမြန်မာပိုင်းရဲ့အစီအစဉ်တွေကိုနားဆင်ကြကြတဲ့အတွက်သောရရှင်အားလုံးကိုအထူးပဲကျေးဇူးတင်ပါတယ်ရှင်။ညနေခင်းအစီအစဉ်ကိုလည်းစောင့်မျှော်နားဆင်ကြပါ။သောရရှင်အားလုံးရွှေလန်းချမ်းမြေကြပါစေရှင်။ကျမအင်ဂျင်နိုင်ပ
This program has come to you from the Voice of America, Washington.